Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင် VOA American အသံမြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဇွန်လ18ရက်ကြာတာပတိနေ့မနက်အသံလေးအစီအစဉ်တွေကိုမနက်6နာရီနဲ့9နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေကြားရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်ရှင်ကျွန်မနန်းလဖိုက်ပါအခုမနက်ပတ်အစီအစဉ်တွေကိုအစီအစဉ်မူဖြစ်တာဝန်ယူတင်ဆက်ပေးမှာပ
ါကျွန်တော်ကကျော်စန်းသာပါ IS စစ်သွေးကြွတွေကိုအီရတ်နိုင်ငံအနေနဲ့ပုံမူပြီးအသွင်ခွန်ဆိုင်တိုက်ခိုက်ဖို့ American ကတောင်းဆိုလိုက်တဲ့သတင်းတရုတ်ကအဆိုပြုတဲ့ဟောင်ကောင်ရွေးကောက်ပွဲဥပဒေပြင်ဆင်ချက်ကိုဟောင်ကောင်ပါလီမန်မှာမဲခွဲကြရမယ်ဆိုတဲ့သတင်းချွေပြောင်းဝင်လာတဲ့ဒုက္ခသည်တွေကိုဘယ်လိုခွဲယူလက်ခံမယ်ဆိုတာနဲ့ပတ်သက်လို့ဥရောပသမဂ္ဂနိုင်ငံတွေသဘောကွဲလွဲနေကြတဲ့ဆရတဲ့သတင်းတွေကိုကိုကောင်းထက်တဲ့ဒီပညာမှာဖြစ်ပါခင်ဗျာ
ဒီနေ့ခင်သောရရှင်တွေကိုတင်ဆက်ပေးမယ့်သတင်းလာတွေထဲမှာတော့အရှိတောင်အာရှအတွင်းဖြစ်ပေါ်နေတဲ့ရွှေ့ပြောင်းနေထိုင်သူများအရေးနဲ့ပတ်သက်လို့ Washington DC မြို့တော်မှာဆွေးနွေးတဲ့ပွဲတစ်ခုကျင်းပခဲ့ပါတယ်ရှင်
The United States main concern was to encourage governments in the
ဒီဆွေးနွေးပွဲမှာအမေရိကန်အရာရှိတွေလည်းတက်ရောက်ပါတယ်ဒီအကြောင်းနဲ့သူအိန္ဒိယအမျိုးသားလုံခြုံရေးဆိုင်ရာအကြံပေးကမနေ့ကသမ္မတဦးသိန်းစိန်နဲ့တွေ့ဆုံခဲ့တဲ့သတင်းစားတဲ့စိတ်ဝင်စားစရာသတင်းတွေကိုတင်ဆက်ပေးမှာဖြစ်ပါတယ်အခုအရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဦးကျော်စံသားနဲ့ကိုကောင်းထက်တို့ကကြေညာပေးမှာပါရှင်
IS စစ်ကြွတွေကိုအီရတ်နိုင်ငံအနေနဲ့ပူပီးအသွင်ခွန်ဆိုင်တိုက်ခိုက်ဖို့အမေရိကန်ကာကွယ်ရေးဝန်ကြီးကတောင်းဆိုလိုက်ပါတယ်။နိုင်ငံအနေမြေအများအပြားစိမ့်ပိုက်ထားတဲ့စစ်သွေးကြွတွေကိုတိုက်ဖို့အီရတ်အစိုးရကမြေပြင်တပ်ဖွဲ့အလုံးလောက်ပေးပို့ထုတ်လုပ်ဖို့ပြက်ကွက်ခဲ့တယ်လို့ဆိုပါတယ်။အမေရိကန်ကဒီနေ့ဆောင်းဦးမှာအီရတ်တပ်သားတွေ24,000ကိုလေ့ကျင့်ပေးဖို့မျှော်မှန်းထားခဲ့ပေမဲ့တပ်သား9,000ကိုပဲလေ့ကျင့်ပေးခဲ့ရတယ်လို့အောက်လွှတ်တော်ကြားနာမှုတရမှာကာကွယ်ရေးဝန်ကြီး Ash Carter ကအခုလိုပြောကြားသွားတာပါ။
We simply haven't received enough recruits. Of the 24,000 Iraqi security forces we had originally envisioned training at our four sites by this fall.
Iraq အခြေဆိုင် IS တွေပေါ်American ဦးဆောင်လေကြောင်းစစ်စင်ရေးအတွက်ထိရောက်တက်ကြွတဲ့တရဝင်းအငြင်းရန်ကြီးတက်တွေကိုနည်းမြေထိမ့်သိမ်းထားနိုင်ဖို့လိုအပ်တယ်လို့လက်နက်ကင်တပ်ဖွဲ့များရေးရာအောက်လွှတ်တော်ကော်မတီကို Mr. Carter ကပြောကြားသွားပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့အီရတ်နိုင်ငံကိုရခင်ထက်ပိုပြီးပွင့်ပွင့်လင်းလင်းပံ့ပိုးထောက်ခံနေချိန်မှာအီရတ်အစိုးရဘက်ကပုံမူတက်တက်ကြွကြဆီရလိမ့်မယ်လို့လည်းဆိုပါတယ်။
ဂရိနိုင်ငံကအကျွေးရှင်တွေနဲ့ထောက်ပံ့မှုဆိုင်ရာသဘောတူညီမှုရရှိဖို့ပြစ်ကွက်ခဲ့ရင်စီးပွားပြက်ကငွေကျဆင်းမှုနဲ့ဥရောပငွေကြေးစုံကနှုတ်ထွက်ရမယ့်အခြေအနေထိတောင်ဖြစ်သွားနိုင်တယ်လို့ဂရိဘဟုဘဏ်ကသတိပေးလိုက်ပါတယ်။ IMF ခေါ်နိုင်ငံကငွေကြေးရန်ပုံငွေအဖွဲ့ကိုဂရိအစိုးရကကျွေးမီဒေါ်လာ 1.8 ဘီလီယံရှိနေချိန်မှာနောက်ထပ်အရေးပေါ်ထောက်ပံ့ငွေဇွန်လ30ရက်နေ့ကိုနောက်ဆုံးထားပြီးနောက်ထပ်အရေးပေါ်ထောက်ပံ့ငွေဘယ်လိုပေးရမလဲဆိုတာယူရိုဇုန်ဘဏ္ဍာရေးဝန်ကြီးတွေဆွေးနွေးဖို့တရက်လိုပေါ်တဟူးနေ့မှာဂရိဘဟုဘဏ်ကကြေညာချက်ထုတ်ပြန်လိုက်တာဖြစ်ပါတယ်။အေသင်မြို့ကုန်သွယ်ကြီးများအသင်းဥက္ကဋ္ဌကွန်စတန်တီနိုစ်မီကာလော့စ်ကသက်ဆိုင်တဲ့ဘက်တွေအကုန်အလုံးအနေနဲ့နှစ်ဖက်အကျိုးရှိမဲ့သဘောတူညီမှုတရားရရှိအောင်စဉ်စဉ်ဆဆဆောင်ရွက်ကြဖို့တိုက်တွန်းသွားပါတယ်။အော်စတြေးလျဝန်ကြီးချုပ်ဗာနာဖေးမန်နဲ့ဆွေးနွေးပြီးပြုတ်တဲ့တင်းစာဆွေးလေးပွဲမှာဂရိဝန်ကြီးချုပ်အလစ်ဆစ်စီပရာစ်ကလူမှုရေးသဟဇာတာဖြစ်မှုနဲ့ဖွံ့ဖြိုးတိုးတက်မှုမရှိဘဲစီမင်းစည်းကမ်းတင်ကြံရုံနဲ့ပြဿနာမပြေလည်နိုင်ဘူးဆိုတာသဘောပေါက်တဲ့အတွက်အော်စတြေးလျဝန်ကြီးချုပ်ကိုချီးကျူးလိုက်ပါတယ်။ဥရောပယူရိုဇုန်ဥက္ကဋ္ဌကတော့ဂရိနဲ့အကျိုးရှင်တို့ကြားသဘောတူညီမှုရရှိဖို့ဖြစ်နိုင်ချေရှိပေမဲ့တခြားနိုင်ငံတွေကိုဂရိဘက်ကတင်ပြနိုင်မလားဆိုတဲ့အပေါ်မှာမူတည်နေတယ်လို့ဆိုပါတယ်။ယူရိုဇုန်19နိုင်ငံကဝန်ကြီးတွေဟာဒီကိစ္စဆုံးဖြတ်ဖို့အတွက်လက်ဆင်ဘတ်မှာတွေ့ဆုံကြမှာဖြစ်ပါတယ်
။ American စီးပွားရေးဟာဆုတ်ယုတ်ကြဆင်းနေခဲ့ရကဒီနှစ်ပထမလပိုင်းအနေငယ်အတွင်းမှာပြန်လည်နယ်လန်းထူလာပြီးနောင်ကိုအတွုံနှုံမြင့်တင်ပေးနိုင်လောက်အောင်ဆက်လက်အင်အားကောင်းလာနေတယ်လို့ဗဟိုဘဏ်ထိပ်တန်းအရာရှိတွေကပြောကြားလိုက်ပါတယ်။ဘဏ္ဍာရေးအကြတဲ့ဖြစ်ကြတဲ့ကဘဟုဘဏ်ကတိုးနှုတ်ကိုအနိုင်ဆုံးမှာထားရှိလာခဲ့တာပါစီးပွားရေးအခြေအနေအတော်အဆင့်ကြီးထွားလာပြီးနှစ်စဉ်1.8ရာခိုင်နှုန်းတိုးနိုင်မယ်အလားလာရှိတယ်ဒါမှမဟုတ်ဒီနှစ်အတွင်းနည်းနည်းပိုကောင်းနိုင်ရလို့ဘဏ်အုပ်ချုပ်ရေးအဖွဲ့ရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်အလုပ်ကိုင်းတွေပုံပုံများပြလာပြီးငွေကြေးဖောင်းပွားမှုဟာလည်းစီးပွားရေးဖွံ့ဖြိုးမှုနဲ့လိုက်လျောညီထွေတယ်လို့ယူဆနိုင်တဲ့နှစ်စဉ်1.8ရာခိုင်နှုန်းရှိလာနိုင်တယ်လို့ဆိုကြပါတယ်ဘဟုဘဏ်အနေနဲ့စက်တင်ဘာလကျရင်အတွုံနှုတ်အနေငယ်မြင့်တင်ပေးလိမ့်မယ်လို့အကဲခတ်တွေကမျှော်လင့်နေကြတာပါအတွုံနှုတ်မူဝါဒနဲ့စီးပွားရေးကိစ္စတွေအပေါ်ဘဟုမှန်အရာရှိတွေနှစ်ရက်ကြာဆွေးနွေးခဲ့ကြပြီးတဲ့နောက်ဒီလိုကြေညာချက်ပေါ်ထွက်လာတာဖြစ်ပါတယ
်တရုတ်အစိုးရကထောက်ခံပြီးဒေသတွင်းဒီမိုကရေစီလူလားသူတွေကကန့်ကွက်နေကြတဲ့ ရွေးကောက်ပွဲစနစ်ပြင်ဆင်ဖို့ဥပဒေကြမ်းကိုကြာတာပတိနေ့ကျရင်ဆွေးနွေးကြဖို့ရှိပါတယ်။ကျုပ်ဆိုးရကရေးဆွဲထားတဲ့ပြုပြင်ရေးဥပဒေကြမ်းဟာ2018ခုနှစ်ကျရင်ဟောင်ကောင်အုပ်ချုပ်ရေးမှူးရွေးကောက်ရေးနဲ့ပတ်သက်တဲ့စီမင်းစည်းကမ်းတွေကိုချမှတ်ထားတာဖြစ်ပါတယ်။ဒါဟာဟောင်ကောင်ဒေသခံတွေအနေနဲ့သူတို့ရဲ့ထိတ်တန့်ကောင်းဆောင်ရေးဖို့အတွက်ပထမဦးဆုံးအကြိမ်မဲပေးခွဲရကြမှာဖြစ်ပေမဲ့တရုတ်အစိုးရရွေးချယ်ပေးတဲ့ကောင်းဆောင်လောင်းကိုဟောင်ကောင်လော့တော်အမတ် 1200 တို့ကအတိပြုမဲပေးကြရမယ့်ကိစ္စဖြစ်ပါတယ်။အဲ့ဒီဥပဒေကြမ်းဟာပြင်းထန်တဲ့စံကျင်မှုတွေရင်ဆိုင်ရပြီးရှုံးနိမ့်ဖွယ်ရှိတယ်လို့အကဲခတ်သူတွေကပြောပါတယ်။အစိုးရကတော့ဒီအဆိုပြုချက်အသက်ဟာဗြိတိသျှကိုလိုနီအုပ်ချုပ်ဒုံးကတည်းကအများကြီးဒီမိုကရေစီဆန်တယ်လို့စောရကတက်ပါတယ်။အရင်ကအကြီးကျယ်ဆန္ဒပြခဲ့ကြတဲ့ဒီမိုကရေစီလှုပ်ရှားသူတွေကတော့တရုတ်အစိုးရရဲ့အဆိုပြုချက်ဟာအပြည့်အဝဒီမိုကရေစီမဆန်ဘူးလို့ပြောပါတယ
်။ UAE ဗရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618ကနေဒုတိယနိုင်ဝတ်မှာလှိုင်းလက်မီတာ190 kHz 1509ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဝါရှင်တန်မြို့တော်ဗီရီကသတင်းများဆက်လက်ကြေညာနေပါတယ်။အရှိတောင်အာရှမှာလက်လော့ဖြစ်ပေါ်နေတဲ့ရွှေပြောင်းနေထိုင်သူများအရေးနဲ့ပတ်သက်လို့နိုင်ငံတကာကဖြေရှင်းဖို့ကြိုးပမ်းရမှာအမေရိကန်ပြည်ထောင်စုအနေနဲ့ဘယ်လိုကူညီဆောင်ရွက်ပေးနိုင်မလဲဆိုတာကို Tackling Southeast Asia's Refugee Crisis ဆိုတဲ့ခေါင်းစဉ်နဲ့ CSIS ခေါ်နိုင်ငံတကာမဟာဗျူဟာလေ့လာရေးတက်သည့်ပညာရှင်များအဖွဲ့အစည်းဦးဆောင်ပြီးဇွန်လ Secretary တွေက Washington DC မှာဆွေးနွေးပွဲတစ်ခုကျင်းပခဲ့ပါတယ်။လေစီးပြေဒုက္ခသည်တွေရဲ့အဆက်ကိုကယ်တင်ဖို့အတွက်ဒေသရင်းနိုင်ငံတွေကိုအမေရိကန်ပြည်ထောင်စုကအဓိကထားပြောကြားခဲ့တယ်လို့ဆွေးနွေးပွဲမှာပါဝင်သူအမေရိကန်နိုင်ငံရဲ့ဌာနအရာရှိသူကဆိုပါတယ်ဆွေးနွေးပွဲတက်ရောက်ကြတဲ့သူတွေအများစုကတော့ထွက်ပြေးနေရတဲ့ဒုက္ခသည်တွေအရေးကင်တွယ်ဖြစ်ရှင်တဲ့နေရာမှာဒေသရင်းနိုင်ငံတွေအနေနဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာပဋိညင်စာချုပ်ကိုလက်မှတ်ရေးထိုးကြဖို့လိုအပ်တယ်လို့ဒေသရင်းကလူကုန်ကူးမှုဂိုင်းတွေကိုတိုက်ဖျက်ပြီးတာဝန်ရှိသူတွေကိုထိထိရောက်ရောက်အရေးယူကြဖို့လိုအပ်တယ်ဆိုတာကိုအဓိကမိမောင်းထိုးပြဆွေးနွေးသွားကြပါတယ်။ဒါအပြင်ရိုဟင်ဂျာဆိုသူတွေအရေးဖြစ်ရှင်တဲ့နေရာမှာအိန္ဒိယအာဆီယံနဲ့ကုလသမဂ္ဂတို့ကမြန်မာအစိုးရကိုပုံမူ PRP လှုပ်ဆောင်ခြင်းတလို့မြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးမှာပါဝင်ဆောင်ရွက်နေရတဲ့ EU နဲ့ Britain အပါအဝင်နိုင်ငံတကာကလည်းပါဝင်ဆောင်ရွက်လာအောင် American ပြည်ထောင်စုကဆော်ဩသင့်တယ်လို့လည်းပြောကြားသွားရပါတယ
်။မြန်မာနဲ့ Bangladesh နဲ့ခြားဒေသမှာနှစ်နိုင်ငံလုံခြုံရေးတပ်ဖွဲ့တွေကြားဒီကနေ့အစောပိုင်းကပြစ်ခတ်မှုတွေဖြစ်ပွားခဲ့တာမှာ Bangladesh နဲ့ခြားဆောက်တပ်ဖွဲ့ဝင်တို့ဒဏ်ရာရပြီးနောက်တစ်ဦးကိုတော့မြန်မာအာဏာပိုင်တွေကဖမ်းထားပါတယ်။ရခိုင်ပြည်နယ်မောင်းတုံးမြို့နယ်ရည်တွင်းကျွန်းချောင်းဝကင်းစခန်းကိုတာဝန်ယူနေတဲ့မြန်မာနယ်ခြားဆောက်တွေနဲ့ဘင်္ဂလားဒေ့ရှ်ဘက်ကနယ်ခြားဆောက်တပ်တွေကြားနှစ်ဖက်ပစ်ခတ်မှုတွေဖြစ်ခဲ့တာပါမြန်မာရေပိုင်နဲ့အတွင်းဝင်ရောက်လာတဲ့အတွက်မြန်မာလုံခြုံရေးတပ်ဖွဲ့တွေနဲ့ပစ်ခတ်မှုတွေဖြစ်ခဲ့တာလို့ရခိုင်ပြည်နယ်မောင်းနှုံမြို့မှာရှိတဲ့မြန်မာနိုင်ငံနယ်ခြားဆောက်တပ်ဖွဲ့ကဒုတိယရဲမှူးကြီးမျိုးဆွေက VOA ကိုပြောပါတယ်မူရဲစေဝါနဲ့လူမောင်ခိုမူလိုရဇဝမှုမကင်းတဲ့လုပ်ရက်တွေရှိနေတဲ့အတွက်မကြသေးခင်ကလုံခြုံရေးတင်းတင်းကြပ်ကြပ်စောက်ကြည့်နေချိန်မှာပဲအခုလိုပြစ်ခတ်မှုတွေဖြစ်ခဲ့တာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံကဒင်းတွင်မှာတော့စစ်လီတစင်းနဲ့စိတ်ကြဆွေးတွေမောင်းခိုတက်လာတဲ့ဆိုတဲ့သတင်းအရလုံခြုံရေးတပ်ဖွဲ့တွေကနိုင်ငံနယ်ခြားဒေသမှာကင်းလက်ရှာဖွေနေရင်မြန်မာတပ်ဖွဲ့တွေရဲ့ပြစ်ခတ်တာခံရတယ်လို့ဖော်ပြကြပါတယ်။မတင်ကြတဲ့စစ်လီတွေကိုရက်တက်စစ်ဆင်နေစဉ်ပြစ်ခတ်ခံရတာလို့မင်္ဂလာဒေ့ရှ်နဲ့ခြားဆောက်တက်ရင်40နဲ့တယင်းမူဒူဘူမူကြီးအာဘူဇာအယ်ဇာဟက်ကိုကိုကဖော်ပြကြပါတယ်မြန်မာဘက်ကဖန်ထားတဲ့မင်္ဂလာဒေ့ရှ်နဲ့ခြားဆောက်တက်ဖွဲ့ဝင်တွေကိုပြန်လည်လွှဲပြောင်းပေးနိုင်ဖို့ဆက်သွယ်ဆောင်ရွက်နေတယ်လို့လည်းမင်္ဂလာဒေ့ရှ်အာဏာပိုင်တွေကပြောပါတယ
်ပြောင်းရွှေ့ဝင်ရောက်လာတဲ့ဒုက္ခသည်တွေကိုဘယ်လိုခွဲဝေလက်ခံကြမယ်ဆိုတာနဲ့ပတ်သက်လို့ဥရောပသမဂ္ဂအဖွဲ့ဝင်တွေအကြားသဘောတူညီမှုရရှိဖို့အလံဝေးနေစေဖြစ်တယ်လို့ဂျာမန်နိုင်ငံသားဝန်ကြီး Frank Walter Steinmeier ကပြောကြားလိုက်ပါတယ်သူတို့လက်ခံလာအောင်အများကြီးဆွဲဆောင်ရလိမ့်အောင်မယ်လို့လည်းဆိုပါတယ်။မြေရဲပင်လယ်ဒေသမှာလူများပြောင်းရွှေ့ဝင်ရောက်လာမှုဖြစ်စဉ်တွေအတွက်ဥရောပပြည်ထရေးဝန်ကြီးတွေသဘောမတူနိုင်ဖြစ်ခဲ့ကြပြီးနောက်တနေ့မှဂျာမန်ဝန်ကြီးကအီတလီယံနိုင်ငံသားရဲ့ဝန်ကြီးပေါလိုဂျက်တီလိုနီနဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောကြားသွားတာပါ။ဥရောပကိုရောက်ရှိနေကြတဲ့ဆီးရီးယားနိုင်ငံသား၊အီရီထရီးယားနိုင်ငံသား4000နဲ့ဥရောပပြင်ပမှာဒုက္ခသည်စခန်းချပြီးနေထိုင်နေကြတဲ့ဆီးရီးယားနိုင်ငံသား2000တို့ကိုခွဲဝေလက်ခံဖို့ဥရောပကော်မရှင်ရဲ့အကြံပြုချက်အပေါ်ဝန်ကြီးတွေဆုံးဖြတ်ချက်မချနိုင်ပဲဖြစ်နေကြတာပါ။ ဒီနေ့အတွင်းဥရောပကိုပြောင်းရွှေ့ဝင်ရောက်သူတသိန်းကျော်ရှိခဲ့ရမှာအီတလီကိုဖျက်ဝင်သူကြီးပဲ6000ရှိခဲ့ပြီးဂျာမနီကတော့မနစ်က2000လက်ခံခဲ့ပြီးဒီနေ့မှ4000ခွဲလက်ခံမယ်လို့မျှော်လင့်ရပါတယ
်စပွဲတွေဖြစ်ပွားနေတဲ့တောင်ဆူတန်မှာကလေးသင်ငယ်2000ခွဲဟာအစာရေစာငတ်ပြတ်မှုတွေကိုရင်ဆိုင်နေကြရပြီး78လကြာမြင့်ပြီဖြစ်တဲ့ပရိပက္ခတွေပြီးဖို့အချိန်မရှိဘူးလို့ကုလသမဂ္ဂရဲ့အကူအညီထောက်ပံ့ရေးဥက္ကဋ္ဌကအင်္ဂါနေ့မှာတတိပိတ်ပြောဆိုလိုက်ပါတယ်နိုင်ငံရေးကောင်းမှမှုတွေကြောင့်ငင်းချမ်းရေးဟာလမ်းဝင်နေပြီးစစ်တပ်တွေရဲ့ဆက်လက်ဖြစ်ပွားနေတာကြောင့်စီးပွားရေးလက်ပြုတ်လိမ့်မယ်လို့တူဘီလန်ဇာကတတိပိတ်ပြောချလိုက်ပါတယ
်နောက်ဆုံးရသတင်းတွေကိုဦးကျော်စံတာနဲ့ကိုကောင်းထက်တို့ကတင်ပြသွားတာပါဗီဒီယိုရနေကြတာပြင်းနေမနဲ့ခင်သတင်းတွေကိုထုတ်လွှင့်ပေးနေပါတယ်အခုတော့သတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေကိုဆက်တိုက်တင်ပြသွားမှာပါအခုရင်ဆုံးတော့အရှေ့တောင်အာရှနိုင်ငံအတွင်းလက်တော်ဖြစ်နေတဲ့ရွှေ့ပြောင်းနေထိုင်သူများအရေးနဲ့ပတ်သက်လို့နိုင်ငံတကာကဖြေရှင်းဖို့ကြိုးပမ်းရမှာအမေရိကန်ပြည်ထောင်စုအနေနဲ့ဘယ်လိုကူညီဆောင်ရွက်နိုင်မလဲဆိုတာကို Trackling Southeast Asia Refugee Crisis ဆိုတဲ့ကောင်စင်နဲ့ CSIS နိုင်ငံတကာမဟာဗျူဟာလေ့လာရေးတက်သည့်ပညာရှင်များအဖွဲ့ကဥဆောင်ပြီးဇွန်လ18ရက်နေ့မှာ Washington DC မြို့တော်မှာဆွေးနွေးပွဲတစ်ခုကျင်းပခဲ့ပါတယ်။အပြည့်အစုံကိုတော့ကိုဇော်ဝင်းနိုင်ကတင်ပြထားပါတယ်ရှင်။
လက်တလောင်းဖြစ်ပေါ်နေတဲ့လေစီပြေဒုက္ခသည်တွေအရေးဆွေးနွေးပွဲကိုအမေရိကန်အစိုးရကအရာရှိတွေ၊ယွမ်နီဆီယာကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးကတာဝန်ရှိသူတွေ၊အမေရိကန်နိုင်ငံဆိုင်ရာထိုင်းနိုင်ငံသားမကြီးနဲ့တခြားဒုက္ခသည်တွေအရေးဆောင်ရွက်နေကြတဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကတာဝန်ရှိသူတွေပါတက်ရောက်ဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ဒီလေစီပြေဒုက္ခသည်တွေရဲ့အသက်ကိုကယ်တင်မှုအတွက်ဒေသခံနိုင်ငံတွေကိုအမေရိကန်ပြည်ထောင်စုကအဓိကထားပြောကြားခဲ့တယ်လို့အမေရိကန်နိုင်ငံရဲ့ဌာနဒုက္ခသည်များနဲ့ရွှေ့ပြောင်းနေထိုင်သူများအရေးယုံကမူဝါဒရေးရာအရာရှိဂျက်စီကာယူကာတန်ကအမေရိကန်အစိုးရရဲ့ရည်တည်ချက်နဲ့ပတ်သက်ပြီးပြောကြားခဲ့ပါတယ
်။ The United States main concern was to encourage governments
အမေရိကန်ပြည်ထောင်စုအနေနဲ့ကတော့ဒုက္ခသည်တွေရဲ့အသက်ကိုကယ်တင်ကြဖို့အဓိကအစိုးရနဲ့တွေ့ဒေသတွင်းနိုင်ငံတွေအနေနဲ့အသက်ကယ်တင်ရေးလုပ်ငန်းတွေကိုလှုပ်ဆောင်ကြဖို့တိုက်တွန်းခဲ့ပါတယ်။သူတို့လိုက်ပါလာတဲ့ဆက်လူတွေကိုပင်လယ်ပြင်ထဲပြန်လွှတ်ခြင်းအဖြစ်သူတို့ရဲ့အသက်အန္တရာယ်ဘေးနဲ့ရင်ဆိုင်ကြရတဲ့အဖြစ်မျိုးကကာကွယ်တဲ့အနေနဲ့ပင်လယ်ပြင်ထဲပြန်လွှတ်ကြဖို့လည်းတိုက်တွန်းပြောကြားခဲ့ပါတယ်
။ And Richard နဲ့အတူမြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းကဒုက္ခသည်စခန်းတွေကိုတွားရောက်လေ့လာတဲ့ခီးစဉ်မှာလိုက်ပါသွားသူတဦးဖြစ်သလိုဒီလေစီပြေဒုက္ခသည်တွေအရေးအတွက်ဒေသခံနိုင်ငံတွေကအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံမှုတွေမှာလည်းပါဝင်ခဲ့သူတဦးဖြစ်ပါတယ်။ရှစ်တောင်အာရှတိုက်အတွင်းကနိုင်ငံတွေကိုရောက်လာကြတဲ့လေစီပြေရွှေ့ပြောင်းနေထိုင်သူတွေအားလုံးဟာမြန်မာနိုင်ငံကလာကြတဲ့ရိုဟင်ဂျာတွေကြီးမဟုတ်ဘဲဘင်္ဂလားဒေ့ရှ်နိုင်ငံကသူတွေလည်းပါဝင်တယ်လို့ဂျက်စီကာယူကာတန်းကဆက်ပြောပါတယ
်။ We know that of the migrants that actually came
ကန်ကလာတဲ့ရွှေ့ပြောင်းနေထိုင်သူ4000လောက်ထဲကအများစုဟာဘင်္ဂလားဒေ့ရှ်နိုင်ငံကလာကြသူတွေဖြစ်ကြပါတယ်။ကန်ကိုကလာသူစုစုပေါင်းတွေက90ရာခိုင်နှုန်းကနေ90ရာခိုင်နှုန်းလားဟာဘင်္ဂလားဒေ့ရှ်နိုင်ငံသားတွေဖြစ်ကြပါလေ။ဒါကြောင့်ဒီကိစ္စကိုအမေရိကန်ပြည်ထောင်စုအနေနဲ့ဒေတာတွင်ပြဿနာဖြစ်ရှုမြင်သုံးသပ်ပါလေ
။အမေရိကန်ပြည်ထောင်စုအနေနဲ့မကြသေးခင်ကလေစီပြေဒုက္ခသည်တွေအရေးကူညီဆောင်ရွက်ဖို့ IOM နိုင်ငံတကာရွှေ့ပြောင်းနေထိုင်သူများအရေးကူညီဆောင်ရွက်ပေးနေတဲ့အဖွဲ့ကိုဒေါ်လာ3သန်းအထောက်အကူပေးခဲ့တယ်လို့ပြီးခဲ့တဲ့နှစ်နှစ်တာအတွင်းမှာလည်းရခိုင်ပြည်နယ်နဲ့ရိုဟင်ဂျာဒုက္ခသည်များအရေးတခြားနိုင်ငံတွေမှာအရေးယူဆောင်ရွက်နိုင်ဖို့ဒေါ်လာ109သန်းထောက်ပံ့ပေးခဲ့ပြီးဖြစ်တယ်လို့ဂျက်စီကာယူကာတန်းကပြောပါတယ်။ဒါပေမဲ့ United to End Genocide ဆိုတဲ့လူတွေအစုလိုက်အပြုံလိုက်တပ်ဖြတ်မှုအဆုံးသတ်ရေးအတွက်ဆောင်ရွက်နေတဲ့အဖွဲ့ကညွှန်ကြားရေးမှူး Daniel Sullivan ကတော့ဒီလေစီပြေဒုက္ခသည်တွေအရေးဟာမြန်မာနိုင်ငံရဲ့ပြဿနာဖြစ်တဲ့အတွက်အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာအစိုးရကိုပိတ်ဆို့အရေးယူမှုတွေချမှတ်ပြီးအရေးယူသင့်တယ်လို့ထောက်ပြဆွေးနွေးခဲ့ပါတယ်။
One way to do that, the U.S. has given up a lot of the sanctions that were on Burma.
American ပြည်ထောင်စုအနေနဲ့ပိတ်ဆို့အရေးယူမှုအများစုကိုဆိုင်းငံ့ထားပါတယ်။ဒါ့အပြင်တိုင်းပြည်အတွင်းလူခွင့်ရေးချိုးဖောက်မှုတွေအကြီးအကျယ်ဖြစ်ပေါ်နေတဲ့ကြားကအဲ့ဒီချိုးဖောက်မှုတွေနဲ့ဆက်နွယ်ပတ်သက်သူတဦးချင်းစီအပေါ်ပြစ်မှတ်ထားချမှတ်တဲ့ဒဏ်ခတ်ပိတ်ဆို့မှုမျိုး2012ခုနှစ်နောက်ပိုင်းမှာတဦးအပေါ်မှာသာချမှတ်ခဲ့တာရှိပါတယ်။
ဒါအပြင်မြန်မာအစိုးရအနေနဲ့သူတို့ပေးထားတဲ့ကတိတွေတိုင်လိုက်နာဆောင်ရွက်ဖို့ဖိအားပေးဆောင်ရွက်တဲ့လို့ Daniel Sullivan ကပြောပါတယ်။ဥပမာအဖြစ်အမေရိကန်သမ္မတဘရက်အိုဘားမားမြန်မာနိုင်ငံကိုတမိုင်းဝင်ခီးစဉ်အဖြစ်တွားရောက်ခဲ့တော့ကသမ္မတဦးသိန်းစင်အနေနဲ့ကတိ17ချက်ပေးခဲ့တဲ့အကြောင်းအဲ့ဒီကတိ17ချက်ထဲကအကောင့်ထဲပေါ်ဖို့ပြက်ကွက်နေတဲ့တစ်ချက်ကတော့မြန်မာနိုင်ငံမှာ UNHCR ရုံးဖွင့်ခွင့်ပြုမယ်လို့သမ္မတဦးသိန်းစင်က တမရအိုဘားမားကိုဂတိပြုလိုက်တဲ့အချက်ဖြစ်တဲ့အတွက်အဲ့ဒီအချက်အကောင့်ထဲပေါ်လာအောင်အမေရိကန်အစိုးရဘက်ကဆက်လက်ဖိအားပေးမယ်ဆိုရင်မြန်မာနိုင်ငံအတွင်းကဒုက္ခသည်တွေအရေးကို UNHCR အနေနဲ့အနီးကစောင့်ကြည့်နိုင်မှာဖြစ်ကြောင်းဒန်နီယယ်ဆူလီဗန်ကပြောပါတယ်။ဒါပေမဲ့ဆွေးနွေးပွဲတက်ရောက်ကြသူအများစုကတော့ထွက်ပြေးနေကြတဲ့ဒုက္ခသည်တွေအရေးကင်တွယ်ဖြေရှင်းတဲ့နေရာမှာဒေသရင်းနိုင်ငံတွေအနေနဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာပြည်ညင်စာချုပ်ကိုလက်မှတ်ရေးထိုးကြဖို့လိုအပ်တယ်လို့ဒေတာရင်းကလူကုန်ကူးမှုဂိုင်းတွေကိုတိုက်ဖြစ်ပြီးတာဝန်ရှိသူတွေကိုထိတိယောက်ယောက်အရေးယူဖို့လိုအပ်တယ်ဆိုတာကိုလည်းမိမောင်းထိုးဆွေးနွေးသွားကြပါတယ်။ဒီရိုဟင်ဂျာဒုက္ခသည်တွေအဓိကထွက်ပြေးရတဲ့အကြောင်းရင်းတွေဖြစ်တဲ့ခွဲခြားဆက်ဆံမှုဖိနှိပ်ချုပ်ချယ်မှုတွေအဆုံးသတ်ပြီးနိုင်ငံသားဖြစ်ခွင့်ပြုရေးတို့အတွက်မြန်မာအစိုးရကိုဖိအားပေးဖို့လည်းတိုက်တွန်းပြောဆိုခဲ့ကြပါတယ်။အမေရိကန်နိုင်ငံဆိုင်ရာထိုင်းတန်အမတ်ကြီးပိဆန်မနာဝပတ်ကတော့ဒီကိစ္စမှာမြန်မာအစိုးရကိုအပြစ်တင်နေမဲ့အစားထိတွေ့ဆက်ဆံတဲ့နည်းနဲ့အပြေရှာတာကအဆင်ပြေနိုင်မဲ့အလားအလာပိုများတယ်လို့ပြောပါတယ
် I think as fellow the ASEAN citizens and Buddhists I think the we know that the
ASEAN ဒေသတွင်းနိုင်ငံသားတူအနေနဲ့ရောဗုဒ္ဓဘာသာဝင်တူအနေနဲ့ရောကျွန်တော်အနေနဲ့ပြောရမယ်ဆိုရင်တော့မြန်မာအစိုးရနဲ့ဆက်ဆံတဲ့နေရာမှာအပြုသဘောဆောင်တဲ့ထိတွေ့ဆက်ဆံမှုကအောင်မြင်တယ်ဆိုတာကိုထိုင်းနိုင်ငံရဲ့အတွေ့အကြုံအရပြောနိုင်ပါတယ်။မြန်မာအစိုးရနဲ့ပြောမယ်ဆိုမယ်ထိတွေ့ဆက်ဆံမယ်ဆိုရင်သူတို့မှလည်းသူတို့အတွက်အကန့်အသတ်တွေလိုအပ်ချက်တွေရှိနေတယ်ဆိုတာကိုနားလည်ထားပြီးလေးစားမှုပြသဖို့လိုတယ်လို့ကျွန်တော်ထင်ပါတယ်
။ရိုဟင်ဂျာအရေးဖြစ်ရှိတဲ့နေရာမှာအိန္ဒိယအာဆီယံနိုင်ငံတွေနဲ့ကုလသမဂ္ဂတို့ကမြန်မာအစိုးရကိုပုံမဖိအားပေးလှုံ့ဆော်သင့်တယ်လို့ပဲမြန်မာနိုင်ငံရဲ့လက်ရှိပြုပြင်ပြောင်းလဲရေးအစီအစဉ်တွေမှာပါဝင်ဆောင်ရွက်နေကြတဲ့ EU နဲ့ဗြိတိန်အပါအဝင်နိုင်ငံတကာအသံအဝိုင်းကလည်းပါဝင်ဆောင်ရွက်လာအောင်အမေရိကန်ပြည်ထောင်စုအနေနဲ့ဆော်ဩတဲ့လို့ဆွေးနွေးပွဲမှာပါဝင်သူတွေကပြောကြားခဲ့ကြပါတယ်ခင်ဗျာ
ကိုစော်ဝင်းလိုင်းပြောပြသွားတာပါအခုနောက်သတင်းတပုတ်အနေနဲ့သောရရှင်နေနားဆင်ရမှာတော့အိန္ဒိယဝန်ကြီးချုပ်နဟင်ဒရာမိုဒီရဲ့အမျိုးသားလုံခြုံရေးဆိုင်ရာအကြံပေးအာဂျစ်ကူမာဒိုဗာကမနေ့ကတမရဦးသိန်းစိန်နဲ့နေပြည်တော်မှာတွေ့ဆုံပြီးနှစ်နိုင်ငံနယ်ဆက်ရေးရာလုံခြုံရေးနဲ့သတင်းအချက်အလက်ဖလှယ်ရေးတို့ကိုအဓိကဆွေးနွေးခဲ့ကြပါတယ်။အိန္ဒိယဘက်ကမြမနယ်ဆက်ကိုကြော်ပြီးနာဂတပုံတွေကိုစစ်ဆင်ရေးလုပ်ခဲ့တဲ့ဆိုတဲ့သတင်းတွေကြကြပြန့်ပြန့်ထွက်ပေါ်ပြီးနောက်ပိုင်းမှာအိန္ဒိယအစိုးရအတွင်းအရေးပါတဲ့ပုဂ္ဂိုလ်တဦးရဲ့ခရီးစဉ်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။အပြည့်အစုံကိုတော့မသိငီထိုက်ကစူးစီးတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ပါရှင်။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့အမျိုးသားလုံခြုံရေးဆိုင်ရာအကြံပေးအေဂျစ်ကူမာဒိုဘဲနဲ့တမရဦးသိန်းစိန်တို့နေပြည်တော်မှာတွေ့ဆုံပြီးနှစ်နိုင်ငံနယ်စပ်ဒေသလုံခြုံရေးကိုအဓိကထားဆွေးနွေးခဲ့ကြတယ်လို့ပြည်ထောင်စုပြန်ကြားရေးဝန်ကြီးဦးရဲထွတ်ကပြောပါတယ
်။အော်မို့ကျွန်တော်တို့နေ့လယ်7နာရီလောက်ကတွေ့ပါတယ်ခင်ဗျာ။တွေ့ပြီးတော့မှဆွေးနွေးတဲ့အကြောင်းအရာကတော့သမတ်ချက်ကနိုင်ငံနှစ်နိုင်ငံကြားဒီဆက်ဆံရေးချစ်ချင်းချင်းနဲ့မှုကိုမြင့်တင်ဖို့ဒီကတော့တန်ခိုင်ငံသားမှာနေသက်ဒေသလုံခြုံရေးချင်းအဲလုံခြုံရေးကာကွယ်ရေးသတင်းချက်လက်ပလဲရေးဆိုရယ်ကဏ္ဍအဝအဝမှာဥပေါင်းဆောင်ရွက်ရေးဒါကိုပဲသုံးနေပါလား
ဒီလပထမပတ်အတွင်းမှာပဲအိန္ဒိယစစ်တပ်နဲ့နာဂသဘုံအဖွဲ့ National Socialist Council of Nagaland ရဲ့ Kaplan အဖွဲ့ကွဲ NSCN Kaplan တို့နှစ်ဖက်တိုက်ပွဲတွေဖြစ်နှစ်ဖက်အကြမ်းရှုံးရှိခဲ့ပြီးအိန္ဒိယစစ်တပ်ကမြန်မာနိုင်ငံဘက်အထိဝင်ရောက်ပြီးသဘုံတို့ကိုချေမှုန်းခဲ့တယ်လို့ပြောဆိုခဲ့တာဖြစ်ပါတယ်မြန်မာဘက်ကတော့အိန္ဒိယတို့နေဆက်ဖြတ်ကျော်တိုက်ခိုက်ခဲ့တာမရှိဘူးလို့တုံ့ပြန်ပါတယ်နာဂသဘုံတို့ဟာမြန်မာဘက်ကိုအခြေစိုက်ပြီးအိန္ဒိယအစိုးရကိုတော်လှန်တယ်လို့အိန္ဒိယဘက်ကပြောဆိုနေပေမဲ့မြန်မာဘက်ကတော့နှစ်နိုင်ငံတို့ဘက်မှနာဂတိုင်းရင်းသားတွေနေထိုင်နေကြတာမို့နှစ်ဖက်တို့ရောထွေးပြီးထင်အောင်ထင်မှားဖြစ်နိုင်တယ်လို့သမရယုံရဲ့ညွှန်ကြားမှုကပြောခဲ့ပါတယ်။အိန္ဒိယသတင်းတွေမှာတော့ဒီလအစောပိုင်းတိုက်ပွဲတွေနဲ့ပတ်သက်ပြီးအိန္ဒိယဝန်ကြီးချုပ်မိုဒီရဲ့အမျိုးသားလုံခြုံရေးအကြံပေးမြန်မာအစိုးရနဲ့အခြေအလဲဆွေးနွေးဖို့ရှိတယ်လို့ခန့်မှန်းရေးသားနေကြပေမဲ့ဗုဒ္ဓဟူးနေ့သမရဦးသိန်းစိန်နဲ့ဆွေးနွေးတာမှာတော့တိုက်ပွဲတွေကိစ္စမပါခဲ့တဲ့အကြောင်းပြန်ကြားရေးဝန်ကြီးဦးရဲထွတ်ကပြောပါတယ
်။မရှိပါဘူးခင်ဗျာအဲ့ဒီကိစ္စတော့ကျွန်တော်တို့တရားအနေနဲ့ဆွေးနွေးတာမရှိပါဘူး။ကျွန်တော်တို့ကနိုင်ငံတစ်ခုနိုင်ငံဆက်ဆံရေးနဲ့ခြုံငုံတဲ့အချက်တွေကိုဆွေးနွေးတာပါ။ကျွန်တော်တို့ကိစ္စကိုဒီကြဆွေးနွေးရမှာရှိတော့ကမ္ဘာကြီးနဲ့တွေ့တယ်တော့ကျွန်တော်လည်းသိရပါတယ်နေသဒေတာဒီငြိမ်းရေးချမ်းမှုကိစ္စနဲ့နေသဒေတာလုံခြုံရေးပြည်လုံခြုံရေးကာကွယ်ရေးကဏ္ဍတွေမှာပူးပေါင်းဆောင်ရွက်ဖို့ကိစ္စအဲဒါကသတင်းချက်လက်ပလဲဖို့ကိစ္စဒါတွေပဲကျွန်တော်ပြောတာကျွန်တော်ကတော့ကမ္ဘာကြီးနဲ့ဆွေးနွေးတာတခုပဲကျွန်တော်သိတော့ကျွန်တော်တော့မသိဘူးလေဟိုကမှတော့ဝန်ကြီးဦးအောင်မင်းတို့ဝန်ကြီးဦးကနာမောင်မင်းတို့နဲ့ဒီချက်တွေ့မှတယ်ကျွန်တော်လည်းအဲ့ဒီအစီအစဉ်သေးသေးတော့ကျွန်တော်သိရ
သမရဦးသိန်းစိန်နဲ့ဆွေးနွေးပြီးနောက်မှာတော့အိန္ဒိယအမျိုးသားလုံခြုံရေးဆိုင်ရာအကြံပေးမစ္စတာဒူဗဲလ်ဟာမ မကြာခင်ကမှပါကစ္စတန်နိုင်ငံကိုသွားရောက်ခဲ့တဲ့တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့တွေ့ဆုံပြီးနှစ်နိုင်ငံဆက်တက်အချင်းချင်းဆက်ဆံရေးနေဆက်ဒေသလုံခြုံရေးတို့ကိုလည်းဆွေးနွေးခဲ့ကြပါတယ်။အိန္ဒိယဘက်ကတော့မြန်မာအစိုးရဟာနေဆက်ဒေသမြန်မာဘက်ခြံကိုခြေကုပ်ပြီးအိန္ဒိယအစိုးရကိုတိုက်ခိုက်နေတဲ့နာဂသဘုံတွေကိုပူးပေါင်းတွန်းလှန်ဖို့အစဉ်တစိုက်တောင်းဆိုနေသလိုမြန်မာဘက်ကလည်းမြန်မာနယ်နိမိတ်အတွင်းမှာနေပြီးနိုင်ငံသားတိုင်းပြည်တွေကိုတိုက်ခိုက်နေတာတွေလုံးဝခွင့်ပြုမှာမဟုတ်ဘူးလို့တစိုက်မှတ်မှပြောဆိုနေတာပါ။ဒါပေမဲ့လည်းနှစ်နိုင်ငံကြားနာဂသဘုံအရေးအခုချိန်ထိတော့အဖြေမရနိုင်ကြသေးပါဘူးရှင
်။ဒေါ်ရရှင်များရှင်ရွေးကောက်ပွဲတွေကျင်းပဖို့လပိုင်းနာကြံတော့တဲ့မြန်မာနိုင်ငံမှာသတင်းမီဒီယာတွေကိုဖိနှိပ်မှုတွေပိုများလာနေတယ်လို့နိုင်ငံတကာကမြင်နေကြပါတယ်။သတင်းမီဒီယာလွတ်လပ်ခွင့်မရှိတဲ့ရွေးကောက်ပွဲဟာဘယ်လိုရွေးကောက်ပွဲမျိုးဖြစ်နိုင်ပါသလဲ။ရွေးကောက်ပွဲရလဒ်တွေအပေါ်ဘယ်လိုအကျိုးသက်ရောက်မှုတွေပေါ်ပေါက်နိုင်သလဲဆိုတာကိုစနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-5554ကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားလို့ရပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်ရှင
်။ဒိုင်းလေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါတယ်ရှင်။အခုတော့နောက်တဲ့ဒီပုတ်အနေနဲ့မြန်မာနိုင်ငံတော်ဗဟိုဘဏ်ကတနိုင်ငံလုံးနဲ့ဆိုင်တဲ့ငွေရေးကြေးရေးနဲ့တည်ငြိမ်ရေးဆိုင်ရာအစီရင်ခံစာတွေကိုနှစ်စဉ်ပြီးသူတွေကိုတရားဝင်ထုတ်ပြန်ပေးသွားမယ်လို့ဗဟိုဘဏ်ကမနေ့ကထုတ်ဖော်ပြောဆိုလိုက်ပါတယ်။အခုလို American Dollar ဈေးတရရိတ်တက်နေတဲ့အချိန်မှာပဲဗဟိုဘဏ်ရဲ့ငွေကြေးလဲပတ်မှုနဲ့တည်င်းထုတ်ပြန်မှုပွင့်လင်းမြင်သာမှုအားနည်းနေတယ်လို့ဝေခံဖန်ရမှုတွေရှိပါတယ်။ဒီတည်င်းကိုတော့ VOA တည်င်း6မှမေခါကပေးပို့ထားပါတယ်ရှင်။
ဒီသူလွတ်တော်အစည်းအဝေးမှာလဲကူးမဲဆန္ဒနယ်ကဥဖြိုးမင်းသိန်းကမြန်မာနိုင်ငံဗဟိုဘဏ်အနေနဲ့ဥပဒေပါပြဋ္ဌာန်းချက်နဲ့အညီပြည်ထောင်စုလွတ်တော်ကိုအစီရင်ခံစာတင်ပြခြင်းနဲ့နိုင်ငံတော်ငွေကြေးမူဝါဒငွေရေးကြေးရေးတည်ငြိမ်ရေးဆိုင်ရာဖြစ်ပေါ်တိုးတက်မှုအချက်လက်တွေကိုအများပြည်သူများသိရှိစေရန်အတွက်ထောက်ပြန်ကြေညာဖို့အစီအစဉ်ရှိမရှိကိုမေးမြန်းခဲ့ပါတယ်။ဒီလိုမေးမြန်းခဲ့တာနဲ့ပတ်သက်ပြီးဗဟိုဘဏ်ဒုဥက္ကဋ္ဌဒေါခင်စောဦးကအခုလိုဖြေကြားခဲ့တာပါ
ငွေကြေးဆိုင်ရာအစီရင်ခံစာ Monetary Report နဲ့ငွေကြေးတည်ငြိမ်မှုဆိုင်ရာအစီရင်ခံစာ Financial Stability Report နှစ်ခုကိုမြန်မာနိုင်ငံတော်ဘူဘန်ကလွှတ်တော်သို့တင်ပြအစီရင်ခံခြင်းကိုဆောင်ရွက်ပြီးတဲ့နောက်မှာအများပြည်သူသိရှိစေရန်မြန်မာနိုင်ငံတော်ဘူဘန်ရဲ့ website မှာတင်ပြထားမယ်ဖြစ်ပြီးတော့အခါအားလျော်စွာလိုအပ်ပါကသတင်းစာရှင်းလင်းပွဲများဆောင်ရွက်သွားမည်ဖြစ်ကြောင်းတင်ပြပါတယ်
ခုလိုထုတ်ပြန်မဲ့ငွေကြေးဆိုင်ရာအစည်းအဝေးခန်းဆောင်မှာနိုင်ငံတော်စီးပွားရေးဖွံ့ဖြိုးမှုအခြေအနေ၊ပြပကုန်သွယ်မှုအခြေအနေ၊ငွေကြေးဖောင်းပွားမှုအခြေအနေ၊စုဆောင်းမှု၊ချေးငွေနဲ့ငွေကြေးပမာဏအခြေအနေ၊နိုင်ငံခြားငွေလဲလှယ်နှုန်းနဲ့နိုင်ငံခြားငွေတည်ထောင်ရန်မုံငွေအခြေအနေတရားတွေပါဝင်မှဖြစ်ပြီးငွေကြေးစနစ်တည်ငြိမ်ရေးဆိုင်ရာအစည်းအဝေးခန်းဆောင်မှာတော့ငွေကြေးစနစ်တည်ငြိမ်ရေးအခြေအနေတုံ့တက်မှု၊ငွေကြေးကဏ္ဍတိုးတက်ဖြစ်ပေါ်မှုများ၊ငွေပေးချေမှုနဲ့စည်ရင်းရှင်းလင်းမှုတိုးတက်ဖြစ်ပေါ်မှုများ၊ကြီးကျက်စစ်ဆေးရေးနဲ့ကျမ်းမမှုဆိုင်ရာတိုးတက်ဖြစ်ပေါ်မှုများစတာတွေပါဝင်မယ်လို့ဒေါခင်စောဦးကပြောပါတယ်။တဲကူမဲဆန္ဒနယ်ကလွှတ်တော်ကိုယ်စားလှယ်ဦးဖြိုးမင်းသိန်းကတော့လက်တော်မှာနိုင်ငံတွင်းငွေကြေးလဲပတ်မှုကဏ္ဍဟာအရေးကြီးလျက်ရှိတဲ့အတွက်ဒီအစီရင်ခံစာကိုပြည်သူတွေသိရှိဖို့လိုအပ်ကြောင်းငွေကြေးကဏ္ဍလဲပတ်မှုကိုကင်တွယ်နိုင်ဖို့အတွက်တိကျတဲ့စည်ရင်းအင်းတွေရှိဖို့လိုအပ်နေပြီလို့အခုလိုပြောဆိုလိုက်ပါတယ်
။ဒီနေ့ကာလဟာမြန်မာနိုင်ငံမှာငွေကြေးတည်ငြိမ်မှုနဲ့ငွေကြေးတန်ဖိုးတည်ငြိမ်နိုင်ဖို့ကိစ္စကအလွန်အမင်းအရေးကြီးနေတဲ့ကာလဖြစ်ပါတယ်။ကျွန်တော်တို့ကအချက်လက်တွေနဲ့ data တွေမရှိဘဲနဲ့ကျွန်တော်တို့လက်ရှိဖြစ်ပေါ်နေတဲ့အခြေအနေကိုသုံးသပ်နိုင်ဖို့မေးမြန်းနိုင်ဖို့ဆိုတဲ့အခြေအနေတွေကအလွန်အမင်းခက်ခဲပါတယ်။နောက်တစ်ချက်ကဘိုးဘန်ဘက်ကနေပြီးအချက်လက်တွေကိုပြည်တော်သူအစိုးရဘက်ကအချက်လက်တွေကပြည်သူလွတ်တော်ဘက်သို့ရောက်ဖို့ဟာအလွန်အမင်းကိုခက်ခဲတဲ့နေရာဖြစ်ပါတယ်
။လက်ရှိနိုင်ငံတွင်းမှာလဲပတ်နေတဲ့ငွေကြေးဆိုင်ရာနဲ့ပတ်သက်ပြီးဘဟိုဘန်အနေနဲ့အရင်ကတည်းကထိန်းချုပ်မှုတွေလှုပ်ဆောင်နိုင်ပေမဲ့အချိန်နဲ့တပြေးညီဖြစ်ပေါ်နေတဲ့ငွေကြေးဆိုင်ရာပြဿနာတွေဖြေရှင်းဖို့အတွက်ကတော့ဘဟိုဘန်အနေနဲ့ပွင့်လင်းစွာထုတ်ပြန်ဖြေရှင်းဖို့လိုအပ်နေတဲ့ကြောင်းတရားရေးဆရာစီးပွားရေးပညာရှင်ခင်မောင်ညိုဘောကပေရာကခုလိုပြောဆိုလိုက်ပါတယ
်။အဲ့လိုစင်ကန်စာထွက်မယ်ဆိုတဲ့ဟာကောင်းပါတယ်။ဟောအချိန်ကာလကတော့သူကဘလို့ကွဲကြလည်းမပြီးဘူးပေါ့နော်။ပြပတ်လည်းစင်ကန်စာပြီးပြီနေ့လည်းစင်ကန်စာပြီးပြီဒါတွေထွက်တာလည်းကောင်းမယ်။နောက်တစ်ခုကတော့အခုလို ဒီနေ့တပြေးတဲ့ဖြည့်ရှင်းတဲ့ဤဒီဒါမှမဟုတ်ဖြည့်ရှင်းမဲ့ဤဘောအဲ့ဒီခါတွေကိုလည်းအချိန်ကာလလိုက်ထုတ်လို့ရှိရင်ပိုကောင်းမယ်လို့ဆရာယူဆတယ်မသိတဲ့ခါကျတော့လူတွေကဒီကျုံကမဲ့အန်ရည်ကိုပို့ပြီးအစိုးရညရတယ်ပေါ့နော်အဲ့တော့ဒါမျိုးလုပ်လာတဲ့ဟာတို့တမှုတစ်ခုလိုမြင်ပါတယ်တော့ဒေါ်လာကိစ္စဆိုရင်ဘာဖြစ်လို့ဖြစ်နေမှန်းမသိဘယ်လိုလုပ်လို့လုပ်နေမှန်းမသ
ဆိုရင်ပါလေ
အခုလိုအစီရင်ခံစာပွင့်လင်းစွာတင်ပြဖို့တည်စေဗဟိုဘဏ်ဥပဒေမှာဖော်ပြထားပေးပေမဲ့ခုချိန်မှသာထုတ်ပြန်ဖို့လှုံ့ဆော်တာဖြစ်ပါတယ်ဘယ်အချိန်မှာတရားဝင်ထုတ်ပြန်ပေးမလဲဆိုတာကိုတော့တိကျစွာပြောဆိုခဲ့ခြင်းမရှိပါဘူး
မမေခပြောပြသွားတာပါအခုတော့နိုင်ငံတကာသတင်းတပုတ်ကိုနားဆင်ရမှာပါဟောင်ကောင်လွှတ်တော်ကခေါင်းဆောင်တဲ့ဘလို့ရွေးချယ်မလဲဆိုတာကိုမဆုံးဖြတ်ခင်ရက်ပိုင်းအလိုမှာလူ6ဦးကိုဖမ်းဆီးလိုက်ပြီးဖောက်ခွဲရေးပစ္စည်းတွေကိုသိမ်းဆီးလိုက်တယ်လို့ဟောင်ကောင်ရဲကသတင်းလာနေမှာပြောကြားလိုက်ပါတယ်သတင်းထောက် Shannon Vincent ကဟောင်ကောင်ကနေသတင်းပေးပို့ထားတာကိုကိုကောင်းထက်ကပြောပြမှာပါရှင်
ပြည်မအစိုးရတင်သွင်းထားတဲ့ရွေးကောက်ပွဲအစီအစဉ်ကိုဒီကထားပြုလုပ်တဲ့အခြေတင်ဆွေးနွေးမှုတွေကိုဟောင်ကောင်လော့တော်ကဗိုလ်တော်ဟူးနေ့မှာစတင်လိုက်ပါတယ်။ဒီချိန်ထဲမှာပဲရွေးကောက်ပွဲအစီအစဉ်ကိုထောက်ခံသူတွေနဲ့ကက်ကွက်သူတွေဟာအစိုးရရုံးတွေရှိမှထောင်နဲ့ချီပြီးစုဝေးလာကြပါတယ်။လော့တော်ထဲကအဲ့ဒီအခြေတင်ဆွေးနွေးပွဲဟာလူများအတွက်တော့ဟောင်ကောင်ရဲ့နိုင်ငံရေးနဲ့စီးပွားရေးအနာဂတ်တွေနဲ့သက်ဆိုင်နေပါတယ်။တနင်္လာနေ့လုံးကတော့ဟောင်ကောင်ရဲတပ်ဖွဲ့ဟာဖောက်ခွဲရေးပစ္စည်းထုတ်လုပ်ရမှာအသုံးပြုနိုင်တယ်လို့ထင်ရတဲ့ဓာတ်ရုပ်ပစ္စည်းတွေကိုရှာတွေ့သွားပြီးတန်တရားရှိသူ၉ဦးကိုဖမ်းဆီးလိုက်တယ်လို့ဟောင်ကောင်သတင်းမီဒီယာတွေမှာဖော်ပြထားပါတယ်။လူမှုရေကွန်ရင်းတွေမှာတော့အဲ့ဒီဝင်ရောက်ဖမ်းဆီးမှုတွေရဲ့အချိန်တိုက်ဆိုင်မှုတွေကိုကြည်ပြီးမေးခွန်းထုတ်နေကြပါတယ်။ရွေးကောက်ပွဲစနစ်ပြင်ဆင်ရေးပေါ်အငင်းပွားစရာဖြစ်တဲ့ဆုံးဖြတ်ချက်မကြသေးခင်မှာပဲစိုးရိမ်မှုတွေတိုးလာနေပြီးမငြိမ်သက်မှုတွေဖြစ်နိုင်တယ်လို့ဟောင်ကောင်ရဲ့ထိပ်သီးခေါင်းဆောင်ကသတိပေးပြောဆိုနေပါတယ်။အကြမ်းဖက်သည့်ဖြစ်စေအကြမ်းမဖက်သည့်ဖြစ်စေတရားမဝင်တဲ့လုပ်ရဆိုရင်ဘလို့မျိုးကမှတီးခတ်မှာမဟုတ်ဘူးလို့ဟောင်ကောင်အုပ်ချုပ်ရေးမှူးလန်းချောင်ရင်ကသူ့ရဲ့ TV ပေါ်ကအပတ်စဉ်ရှင်းလင်းပြောကြားချက်မှာသတိပေးပြောကြားခဲ့ပါတယ်။ရွေးကောက်ပွဲမတိုင်ခင်အကြမ်းဖက်မှုတွေမဖြစ်ရအောင်အင်တာနက်ပေါ်ကလှုပ်ရှားမှုတွေကိုပုံမှန်သတိထားဆောင်ကြည့်နေတယ်လို့ရဲကပြီးခဲ့တဲ့သတင်းအပတ်မှာပြောကြားခဲ့ပါတယ်။လွန်ခဲ့တဲ့နှစ်ကဒီမိုကရေစီထောက်ခံသူတွေမျိုးအလဲကောင်ကိုရဲတပ်တပတ်များစွာပိတ်ဆို့ဆန္ဒပြခဲ့ကြတဲ့အကြောင်းရင်းဖြစ်တဲ့အစိုးရအစုပြုခဲ့တဲ့ရွေးကောက်ပွဲအစီအစဉ်နဲ့ပတ်သက်လို့ဟောင်ကောင်မှာအမြင့်ချင်းအတော်လေးကွဲနေကြပါတယ်။ပြည်မအစိုးရထောက်ခံမှုနဲ့ဟောင်ကောင်အာဏာပိုင်တွေဟာပြီးခဲ့တဲ့ဒီဇင်ဘာကဆန္ဒပြမှုတွေကိုရှင်းလင်းပြစ်ခဲ့ပေမဲ့အဲ့ဒီလိုရှင်းလင်းပြစ်ခဲ့မှုတွေပေါ်မှာလည်းဟောင်ကောင်ပြည်သူတွေဟာအမြင့်ကွဲပြားနေပါတယ်။ဟောင်ကောင်ပြည်သူတွေဟာလာမယ့်ရက်ပိုင်းထဲမှာဖြစ်ပွားတိုးတက်မှုတွေကိုအထူးစောင့်ကြည့်နေမယ်လို့ဟောင်ကောင်မြို့တက္ကသိုလ်က Joseph Chan ကပြောပါတယ
်။ There is of course all the time a fear and a suspicion
Beijing အစိုးရကိုထောက်ခံသူအင်အားစုတွေကဒီမိုကရေစီလွတ်လာတဲ့လွတ်တော်အမှ၄-၅ယောက်ကိုချော့တလဲမြောက်တခါနဲ့ပြပြောင်းသွားကြမှာကိုဒီမိုကရေစီအရေးလှုပ်ရှားသူတွေကစိုးရွံ့ကြသလိုတန်တရားလည်းရှိနေပါတယ
်ဒီတစ်ပတ်လာမယ့်ရွေးကောက်ပွဲမတိုင်ခင်ထောင်ချီတဲ့ဟောင်ကောင်ပြည်သူတွေဟာပြီးခဲ့တဲ့တနင်္ဂနွေနေ့ကလမ်းလျှောက်ဆန္ဒပြခဲ့ကြပါတယ်အရင်ကအစိုးရရုံးတွေနီးမှာဆန္ဒပြခဲ့တဲ့လူယောက်တသိန်းနဲ့ရှင်ရင်တော့အခုဆန္ဒပြသူဦးရေဟာအရန်နည်းနေပါတယ်ဟောင်ကောင်ရဲ့အုပ်ချုပ်ရေးမှူးရာထူးအတွက်အရွေးခံဖို့အမည်တင်သွင်းတာကိုကော်မတီတစ်ခုကရွေးချယ်တင်တယ်လို့အစိုးရကအဆိုတင်သွင်းထားပါတယ်အတိုက်ခံတွေကတော့ရွေးကောက်ပွဲဝင်မဲ့သူတွေကိုဟောင်ကောင်ပြည်သူတွေကရွေးချယ်တာကိုလူလာကြပါတယ်အစိုးရရဲ့ရွေးကောက်ပွဲအစီအစဉ်ကိုဗီဒီယိုအာဏာသုံးပယ်ချနိုင်မှုညွန်လင့်ပြီးပြည်သူအလုံးမဲပေးနိုင်ွယ်ရဖို့စစ်လက်တိုက်သွားမယ်လို့ဟောင်ကောင်ရဲ့ဒီမိုကရေစီပါတီဥက္ကဋ္ဌအမလီလောက်ကပြောပါတယ
် Of course we're back to square one but that's the way it is
ကျမတို့အခုအစကပြန်စားရပါတော့မယ်ဒါပေမဲ့ဒီလိုပဲဖြစ်မှာပါဒါဟာအရန်ဝမ်းနေဖို့ကောင်းပါတယ်ကျမတို့တိုက်လာတာဆယ်စုနှစ်ပေါင်းများစွာရှိပါပြီဒါပေမဲ့အခုထိဘေကျင်းအစိုးရကဟောင်ကောင်ကိုမှန်ကန်ပြီးတရားမျှတရွေးကောက်ပွဲမကျင်းပပေးသေးပါဘူးအဲဒါကြောင့်အစိုးရရဲ့ရွေးကောက်ပွဲအစီအစဉ်ဟာပယ်ချခံရပြီးရုန်းကန်မှုဆက်ရှိအောင်မှာပါဘာပဲဖြစ်ဖြစ်ကျမတို့နှစ်တွေအများကြီးတိုက်လာပြီးမှတော့ရက်စရာအကြောင်းမရှိပါဘူး
လော့တော်မန်28ရောက်လောက်ဟာတင်သွင်းထားတဲ့ရွေးကောက်ပွဲအစီအစဉ်ကိုကန့်ကွက်နေကြပြီးအဲ့ဒီထက်ကအမတ်၄ယောက်ကပဲပြောင်းမှဒီအစီအစဉ်ကိုအတည်ပြုနိုင်မှာရှိပါတယ်အစိုးရရဲ့ပြုရင်ပြောင်းလဲရေးအစီအစဉ်ကိုဒီတစ်ပတ်တောက်ကြနေမှာမဲခွဲဆုံးဖြတ်မယ်လို့ညွှန်လင်းရပြီးလောလောဆယ်မှာတော့အစီအစဉ်ကိုအတည်ပြုနိုင်ဖို့အတွက်လိုလောက်တဲ့မဲရည်တွေမရှိဘူးလို့ခန့်မှန်းရပါတယ်ခင်ဗျာ
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်ပါရှင် VOA American အတန်ကကြာရပလေးနေ့မနက်ပတ်အတန်လွင့်အစီအစဉ်တွေကိုဆက်လက်အတန်လွင့်နေပါတယ်အခုဒုတိယပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့ line meter 30 40 50 line meter 190တို့ကပါတိုးချက်ထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ရွက်အစီအစဉ်မှာတော့ကမ္ဘာမီဒီယာတွေထဲမှာမြန်မာအကြောင်း American Indian တော့အင်္ဂလိပ်စာသင်ခန်းစာပို့ချချက်စတာတွေသူယုံကြည်ရအစီအစဉ်နဲ့အတူမြန်မာအရေးသုံးသပ်ချက်မှာတော့ရခိုင်ပြည်နယ်ဒုက္ခသည်စခန်းတွေနဲ့ပတ်သက်ပြီး
အလုတ်ကိုင်းမရှိတဲ့သူတွေ၊ကျန်းမာရေးစောင့်ရှောက်မှုမရှိတဲ့သူတွေအနေထားအဖြစ်ဆိုလို့ရှိရင်လုတ်ပြတ်တက်နေတဲ့ယာယီစခန်းတွေမှာနေရတဲ့လူတွေရဲ့အခြေအနေ
ဆို VOA ဌာနမှဦးတန်းလွင်ထွန်းပြောသွားတာကိုနောက်ပိုင်းမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေထက်မြန်မာနိုင်ငံအကြောင်းကိုဦးဆံမိုးဝေကစူးစီးတင်ဆက်ထားတာကိုနားဆင်ရအောင
်။တော်ရရှိမြခင်ဗျာ။အရင်ဆုံးတင်ပြပေးကြတာကတော့ The Huffington Post သတင်းစာမှာ Rina Patterson ရေးသားထားတဲ့ Happy Birthday အောင်ဆန်းစုကြည်ဆိုပြီးတော့နောက်မှာမေကွန်းလက္ခဏာနဲ့ခေါင်းစဉ်တက်ရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်။နိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါက်အောင်ဆန်းစုကြည်ဟာတောက်ကြာနေမှာအသက်80ပြည့်ပါပြီ။ဒီအသက်အရွယ်ဟာနိုင်ငံတကာမှာတော့အငြင်းစားယူစုဆောင်းကိစ္စများကိုထုတ်သုံးပြီးတော့တက်တောင်တက်တာနေကြတဲ့အရွယ်ဖြစ်ပါတယ်ဆိုပြီးတော့ဆောင်းပါးကိုအစချီရေးသားထားပါတယ်။ဒါပေမဲ့မြန်မာဒီမိုကရေစီခေါင်းဆောင်ကတော့မြန်မာကြာခင်ကာလအတွင်းသူမပေါ်ဝေဖန်ပြောဆိုနေကြတာတွေကိုလစ်လျူရှုပြီးမလျှော့တဲ့အချိန်နဲ့ဆက်လက်ပြီးတော့တွားနေစေဖြစ်တယ်လို့ရေးသားထားပါတယ်။ဒေါက်ဆန်းစုကြည်ဟာမကြသေးခင်ကပဲတရုတ်နိုင်ငံကိုအထူးဧည့်သည်တော်အဖြစ်နဲ့တွားရောက်ခဲ့ပြီးတရုတ်သမ္မတရှီကျင်းပင်ကလက်ခံတွေ့ဆုံခဲ့ပါတယ်။ပုံမှန်အားဖြင့်ဆိုရင်တရုတ်နိုင်ငံရဲ့ခေါင်းဆောင်ဟာတခြားနိုင်ငံတနိုင်ငံရဲ့အတိုက်ခံခေါင်းဆောင်ကိုလက်ခံတွေ့ဆုံတာမျိုးလုပ်လို့လုပ်ထားမှရှိပါဘူး။အခုဒီချိန်မှာတော့တန်ကင်းတမန်ကင်းလိုက်နာလေးရှိတဲ့ကျင့်ထုံးကိုပြင်ဆင်ပြီးနိုင်ငံသားရေးဝန်ကြီးဌာနအနေနဲ့မဟုတ်ဘဲကွန်မြူနတီပါတီရဲ့ဧည့်သည်အဖြစ်ဖိတ်ကြားခဲ့တာဖြစ်တယ်လို့ရေးသားထားပါတယ်။တရုတ်သမ္မတကြီးအနေနဲ့ဒီအမျိုးသမီးကြီးပေါ်အလေးထားဆက်ဆံရမယ်ဆိုတာကိုနားလေသဘောပေါက်ရတာပါလိမ့်ဆိုပြီးတော့အထူးတလည်စဉ်းစားနေစရာမလိုဘူးလို့လည်းထောက်ပြထားပါတယ်။အများကမျှော်လင့်ထားတဲ့အတိုင်းအခုလာမယ့်ရွေးကောက်ပွဲမှာဒေါအောင်ဆန်းစုကြည်ရဲ့ပါတီကအမတ်နေရာကြီးအများပြအနိုင်ရခဲ့မယ်ဆိုရင်သူမဟာနိုင်ငံရေးအာဏာကိုအဆုံးဖြတ်ပေးနိုင်တဲ့သူဖြစ်လာမှာပါ။စစ်ကောင်းဆောင်တွေရေးဆွဲထားတဲ့အခြေခံဥပဒေကဒေါအောင်ဆန်းစုကြည်ကိုတမရရာထူးမရနိုင်အောင်ဟန်တားထားပါတယ်။ဒါပေမဲ့ဘာပဲဖြစ်ဖြစ်လွှတ်တော်ရဲ့သဘာပတိအနေနဲ့ပဲဖြစ်ဖြစ်ဦးဆောင်နိုင်တဲ့နိုင်ငံရေးပါတီရဲ့ခေါင်းဆောင်တယောက်အနေနဲ့ပဲဖြစ်ဖြစ်ဩဇာအရှိန်အဝါကြီးထွားလာမှာကတော့ကျင်းသေးပါတယ်ဒီချက်ကြောင့်မစ္စတာရှီကျင်းပင်ကမိတ်ဆွေလိုဆက်ဆံလာရတာဖြစ်တယ်လို့ထောက်ပြထားပါတယ်မကြသေးခင်ကတော့ရိုဟင်ဂျာလေစီးပြေးဒုက္ခသည်တွေအရေးကိုရင်းငုံနှုတ်ပိတ်လုပ်နေတဲ့အတွက်ဒေါအောင်ဆန်းစုကြည်ပေါ်ပြစ်တင်ဝေဖန်မှုတွေရှိခဲ့ပါတယ် BBC သတင်းဌာနကလည်းဒေါအောင်ဆန်းစုကြည်ဘယ်ရောက်နေတယ်လဲဆိုပြီးတော့မေးခွန်းထုတ်ခဲ့တယ်လို့ဖုန်းတော်ကြီးဒလိုက်လာမကလည်းဒေါအောင်ဆန်းစုကြည်အနေနဲ့တခုခုပြောဆိုဖို့တိုက်တွန်းခဲ့ပါလေတဲ့တကယ်တော့ဒေါအောင်ဆန်းစုကြည်ဘာမှမပြောဘူးဆိုတာမဟုတ်ပါဘူးဒါပေမဲ့လည်းအများထင်ထားသလိုပြောင်ပြောင်တင်းတင်းစိတ်လက်မပါမပြောခဲ့တာပဲရှိပါတယ်သူမအနေနဲ့သွေးထွက်တန်ယူမှုဖြစ်အောင်ပြဿနာကိုအစပြုမိညိပေးတာမျိုးမဖြစ်အောင်သတိထားနေရပါတယ်လို့ဆိုပါတယ်တချို့ကလည်းဗုဒ္ဓဘာသာဝင်အများစုရှိတဲ့တန်ပီမှာမဲအနံ့ရအောင်အကြိုက်ဆောင်နေတယ်ဆိုပြီးတော့ဝေဖန်ခဲ့ကြပါတယ်ဒါပေမဲ့လာမယ့်ရွေးကောက်ပွဲဟာ25နှစ်တာကာလအတွင်းပထမဆုံးလွတ်လွတ်လပ်လပ်ကျင်းပမယ့်ရွေးကောက်ပွဲဖြစ်သလိုအစိုးရကစစ်တပ်ကနေချုပ်ကင်ထားတာကိုရော့ကျစေရေးအတွက်မဲတပြားချင်းဟာသူမအတွက်အရေးကြီးပါတယ်လို့ထောက်ပြထားပါတယ်။အသက်80အရွယ်မြန်မာအမျိုးသမီးကြီးရဲ့အတန်ဟာဒီမိုကရေစီမှာအရေးပါနေစေဖြစ်ပါတယ်ဆိုပြီးတော့လည်းရေးသားထားပါတယ်။အပြည့်စုံကို Huffington Post သတင်းစာမှာဖတ်ရှုနိုင်ပါတယ်။နောက်ဆက်လက်တင်ပြကြတာကတော့ခနော်ခနဲဖြစ်နေတဲ့မြန်မာနိုင်ငံရဲ့အသွင်ကူးပြောင်းမှုလမ်းကြောင်းဆိုပြီးတော့ခေါင်းစဉ်တက်ထားတဲ့ Washington Post သတင်းစာရဲ့ Editor အဖော်ဖြစ်ပါတယ်။နောက်လာမယ့်လအနေငယ်အတွင်းမှာအထွေထွေရွေးကောက်ပွဲကြီးကျင်းပဖို့ပြင်ဆင်နေပါပြီ။အင်္ဂါနေ့ကဒေါအောင်ဆန်းစုကြည်နဲ့ဆက်သွယ်စကားပြောဆိုချိန်မှာအာဏာရှင်စနစ်ကနေဒီမိုကရေစီစနစ်ကိုအသွင်ကူးပြောင်းရမှာထင်ထားသလိုဖြစ်မလာဘူးလို့ပြောဆိုတဲ့အကြောင်းရေးသားထားပါတယ်။တဖြည်းဖြည်းပိုးပြီးတော့တည်လာလာတာကအစိုးရဟာအခြေခံဥပဒေပြင်ဆင်ရေးကိုစိတ်မဝင်စားဘူးဆိုတာပို့ပြီးတော့တည်တာလာတယ်လို့ပြောခဲ့ပါတယ်တဲ့ဒီအခြေခံဥပဒေကဒေါအောင်ဆန်းစုကြည်တမရမဖြစ်နိုင်အောင်ဟန်တားထားတာပါစသဖြင့်ရေးသားထားပါတယ်အပြည့်အစုံကို washingtonpost.com မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
ကမ္ဘာသတင်းမီဒီယာတွေထဲကမြန်မာနိုင်ငံအကြောင်းပြီးဒေါ်လာတန်တင်ဆက်တဲ့ American Indian တော့အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ရမှာဖြစ်ပါတယ်ရှင်
ဒီနေ့ပြတင်ပြမယ့် idiom အသုံးကတော
့ lip service
ဖြစ်ပါတယ်စာလုံးပေါင်းက l i p lip ကနှုတ်ခမ်း s e r v i c e service ကဝန်ဆောင်လုပ်ငန်းဒါမှမဟုတ်တူတူယောက်ယောက်တွေဆောင်ရွက်ပေးတာလို့လွန်ကောက်ဒီပေရတော့ script ခုရဲ့ဓာတ်ရိုက်ဒီပေကတော့နှုတ်ခမ်းနဲ့ဝန်ဆောင်မှုတစ်ခုခုလုပ်ပေးတာပေါ့idiom ဆိုရဲတော့ဗိုက်ဒီပဲကလည်းရှင်းတယ်လို့ဆိုရမှာပါကျမတို့မြန်မာနေစဉ်အတုံးပြောရမယ်ဆိုရင်တော့ပါဇက်နဲ့လောဂိုလုတာပေါ့ဒီလိုလုပ်ရင်တော့ကောင်းမယ်ဟိုလိုလုပ်ရင်တော့ကောင်းမယ်လုပ်ပေးပါမယ်စသဖြင့်ပြောပြီးလက်တွေ့မှာတော့ဘာမှလုပ်မပေးတာအပြောကြီးတက်တက်ဖြစ်ပြီးတော့ဘာမှအားကိုးလို့မရတာမျိုးကိုဆလိုတာဖြစ်ပါတယ်ဒီအတုံးနဲ့ပတ်သက်လို့ George Grove ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Joe has promised to help his brother financially since he lost his job. But so far, it's just lip service. And his brother is in great trouble.
သူညီအလုပ်ပြုတ်သွားခြင်းကစလို့ဂျိုကငွေရည်ကြီးအကူအညီပေးပါမယ်လို့ကြိပေးခဲ့တယ်။ဒါပေမဲ့လို့ခုချိန်ထိတော့လောကကြီးပါပဲ။သူညီလည်းအတော့ကူဒုက္ခရောက်နေလေလို့ထိပ်ပေးရပါတယ်။
Joe has promised to help his brother financially since he lost his job. But so far, it's just lip service. And his brother is in great trouble.
ဒီလိုလုပ်ရင်တော့ကောင်းမယ်ဟိုလိုလုပ်ရင်တော့ကောင်းမယ်လုပ်ပေးပါမယ်စသဖြင့်ပြောပြီးလက်တွေ့မှာတော့ဘာမှလုပ်မပေးတာအပြောကြီးတက်တက်ဖြစ်ပြီးတော့ဘာမှအားကိုးလို့မရတာမျိုးဆိုရင်ဘယ်လိုပြောမလဲ
lip service
တို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
် American idiom သုံးအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလာတန်တင်ဆက်သွားတာဖြစ်ပါတယ်ရှင်အခုတော့မြမအရေးသုံးသက်ချက်ကိုတင်ဆက်မှာဖြစ်ပါတယ်2012တုန်းကရခိုင်ပြည်နယ်မှာလူမှုအတိုင်းဝိုင်းနှစ်ခုကြာအကြမ်းဖက်ပြည်ပခါတွေဖြစ်ပွားပြီးချိန်ကလေးကစားတဲ့တင်းမာမှုဟာအခုအချိန်ထိကျန်ရှိနေတာဖြစ်ပါတယ်နိုင်ငံတကာအကဲခတ်သမားချို့ဆိုရင်ဒုက္ခသည်စခန်းတွေမှာနေနေရဆဲလူချို့ရဲ့အခြေအနေဟာနာဇီလက်အောက်ဂက်တိုတွေမှာနေခဲ့ရတဲ့လူဂျူးလူမျိုးတွေလိုဖြစ်နေတယ်လို့ဆိုပါတယ်ရခိုင်ဒေသကဒုက္ခသည်စခန်းတွေကို VOA မြန်မာဌာနမှဦးတန်းလွင်ထွန်းကမကြာခင်ကတွားရောက်ရှိခဲ့ပါတယ်အခုတစ်ပတ်ဦးကျော်စံသားရဲ့မြမအရေးသုံးသက်ချက်မှာတော့ဒီစခန်းတွေရဲ့အခြေအနေတွေကိုအခုလိုနိုင်ရှင်ရှင်းပြထားပါတယ်ရှင
်တကယ်မျက်မြင်နေထားရကြည့်ရမယ်ပြောရမယ်ဆိုလို့ရှိရင်တော့ဒါရာသီဥတုကဘူးနောက်ပြီးတော့ဟိုကလေးတွေအလုတ်ကိုင်းမရှိတဲ့သူတွေကျမကြီးစောင်းရှောင်းမှုမရှိတဲ့သူတွေနောက်ပြီးတော့အနေထားအဖြစ်ဆိုလို့ရှိရင်လည်းဟိုပြောရမယ်ဆိုရင်စုပ်ပြတ်တက်နေတဲ့ဒီယာယီစခန်းတွေမှာနေရတဲ့လူတွေရဲ့အခြေအနေဆိုတာကတော့ဒါကဘယ်အဆင့်တန်းနဲ့ပဲကြည့်ကြည့်အတော်လေးကိုအချိန်နေဆိုးတယ်လို့တော့ပြောလို့ရပါတယ်အဲဒါပေမဲ့တော့ဒီနေရာမှာဟိုအဓိကထားပြီးပြောချင်တာကတော့ဟိုဒုက္ခသည်စခန်းနေဆိုတဲ့နေရာမှာပေါ့နော်ယာယီထားတယ်ဆိုရဲကိစ္စတွေမှာဆိုလို့ရှိရင်ဒါရိုင်ဂျာဒါမှမဟုတ်ဒီဘင်္ဂလီတွေဒီမကပဲနဲ့တစ်ဖက်မှာလည်းဟိုမိမိရဲ့ခြေရွာတွေရရွာတွေကိုစွန့်ပြီးတော့ထွက်ပြေးကြရတဲ့ရခိုင်ဒုက္ခသည်တွေအတွက်ထားတဲ့စခန်းတွေလည်းရှိပါတယ်အဲ့တော့ဟိုအထူးသဖြင့်နိုင်ငံသားတွေအရောက်အပေါက်များတဲ့ဒီစစ်တွေမျိုးအနီးကစခန်းတွေမှာဆိုလို့ရှိရင်တော့ဒီလိုရိုဟင်ဂျာဘင်္ဂလီဒုက္ခသည်စခန်းတွေနဲ့ရခိုင်စခန်းတွေနဲ့တွားပြီးနှိုင်းယှဉ်ကြည့်လိုက်လို့ရှိရင်ရခိုင်စခန်းတွေဘက်ကတာတလူလူဖြစ်နေတယ်။ဘာကြောင့်လဲဆိုတော့ရခိုင်တွေကဟိုပြောရမယ်ဆိုလို့ရှိရင်တော့လွန်ခဲ့တဲ့နှစ်နှစ်ကလေးကစပြီးနေလာတဲ့ဒီအဆောက်အဦတွေဒီလိုင်းဒီတိုင်းမဲ့အတူတူစောက်ပေးရဆိုရင်လည်းရခိုင်လူမျိုးဆိုတော့စစ်တွေနားတဝိုက်ကရခိုင်လူမျိုးတွေအမျိုးသားတွေနဲ့ဒါပေါင်းစည်းမှုတစ်ခုရသွားတယ်ဆိုတဲ့သဘောနဲ့သူတို့အနေနဲ့လုပ်ငန်းကိုင်ငန်းလေးတွေလုပ်ကိုင်ပြီးတော့ကိုယ်ဝန်းကိုယ်နည်းနည်းလေးကြောင်းနိုင်တဲ့အနေအထားမျိုးရှိတယ်။ဒါပေမဲ့တစ်ဖက်ဒီရိုဟင်ဂျာဘင်္ဂလီစခန်းတွေမှာကြတော့သူတို့အနေနဲ့ကတော့ဒီငိုနေခဲ့တဲ့ဒီစစ်တွေမျိုးတွေပြန်ဝင်ဖို့မရဘူး။ရဲကပိတ်ဆို့ထားတာရေလို့တော့မဟုတ်ဘူးဒါပေမဲ့လည်းသူတို့ရဲ့စိုးရင်ချင်းနဲ့သူတို့ပြန်ဝင်ကြအောင်ပေါ့နော်အဲ့ဒါအပြင်ကိုဒီဒေသခံတွေနဲ့လည်းသူတို့ဘယ်လိုပြောမလဲပေါင်းစည်းနိုင်မှုမရှိဘူးဒီကြားထဲမှာလည်းလူကြီးတိုးပွားလာမှုလုံးနေရလည်းရှိနေကြတယ်ဆိုတော့အထောက်အပံ့တွေကလည်းရာသင်တလောက်မရကြဘူးဆိုတော့အခြေအနေကအတော်ဆိုးတာတော့မှန်ပါပဲ အဲ့တော့တစ်ဖက်မှာနောက်တစ်ခုပြန်ကြည့်မယ်ဆိုလို့ရှိရင်ရခိုင်ပြည်ရဲ့မြောက်ဘက်အစွန်အပြားပေါ့နော်ဘူးဒီတောင်မောင်းတော့ဘက်ကိုပြန်ကြည့်မယ်ဆိုရင်အဲ့ဘက်မှာကတော့ဒီမွတ်စလင်တွေအများစုပါဘင်္ဂလီရွာတွေအများစုပါအဲ့ဒီရွာအများစုရွာတွေကြားထဲမှာရှိနေတဲ့ရခိုင်ရွာလေးတွေကကျွန်တော်ရောက်ပါတယ်အဲ့မှာနေကြတဲ့ခိုးလုံးနေကြတဲ့ပြောင်းရွှေ့နေထိုင်သူရခိုင်တွေဟာစားစရာမရှိအလုပ်လုပ်ဆိုင်ကင်စရာမရှိတော့တစ်ဖက်မှာဟိုလေယာရီမြေတွေမွေးမြူရေးကန်နေဆိုလို့ရှိရင်လည်းဒါမွတ်စလင်ရွာတွေပိုင်တဲ့ကန်နေဖြစ်နေတော့သူတို့ပဇွန်လုံးသွားမျှတာတော့မှပဲတစ်ဖက်ကဝိုင်းပြီးတော့လိုက်ကြလို့အဲ့မှာဒုက္ခဆင်းရဲနဲ့နေစရာစားစရာမရှိဖြစ်နေလို့ပြိပခါလေးတချို့ရှိနေတယ်လို့တော့ပြောတယ်အဲ့ဒီအချိန်ကကျွန်တော်တို့ရောက်သွားတဲ့အချိန်ကရဲစခန်းနေရာနေလာပြီးစောင့်ရှောက်နေရတဲ့အနေအထားရှိတယ်လေအဲ့တော့ကျွန်တော်မြင်ရတဲ့အနေအထားကတော့နှစ်ဖက်စလုံးပေါ့နော်တကယ်ကိုဟိုစင်စင်ရဲရဲနဲ့နည်းနည်းတန်ရကြီးကြီးရှိနေတဲ့ပြဿနာတွေကိုမြင်နေရတဲ့အခြေအနေမှာပဲတွေ့ကြရပါတယ
်နောက်တစ်ခုကအဲ့ဒီအခုကဒုက္ခသည်စခန်းတွေအကြောင်းဆိုမြို့ပေါ်ကိုကြည့်မယ်ဆိုရင်အရင်ကစစ်တွေမှာဆိုရင်လည်းပဲဈေးထဲမှာသွားရင်လည်းပဲဒီမွတ်စလင်တွေဈေးရောင်းဈေးဝယ်လုပ်နေကြတာအလုတ်ကိုင်းလုပ်နေကြတာနောက်ပြီးတော့ရက်ွက်ထဲမှာလည်းပဲမွတ်စလင်အလုတ်သမားတွေခြံစည်းရိုးလုပ်တဲ့အလုတ်သမားတွေကျွန်တော်ငငယ်တော့ဆိုလဲသူတို့ချိန်လုံးမြို့ထဲလာနေကြတာပါပဲအခုကစစ်တွေမြို့ထဲမှာရောအဲ့ဒီမွတ်စလင်တွေဝင်လာလှုပ်ရှားအဲ့လိုပုံစံကိုတွေ့ရပါလား
ထူးကြတာတော့အဲ့ဒါတော့စစ်တွေမြို့မှာပေါ့နော်ဒီလိုမွတ်စလင်တွေဒီရိုဟင်ဂျာတွေဘင်္ဂလီတွေပေါ့နော်သွားတာလှုပ်ရှားတာမတွေ့ရတဲ့လောက်ပဲဖြစ်သွားပါပြီ။ဘာသူတို့အနေနဲ့ဒီရခိုင်ပြည်နယ်ဝင်ကြီးချုပ်ရုံးရဲ့နောက်ဖက်လေးလောက်မှာပဲရှိတဲ့မြို့ထဲမှာရှိတဲ့အောင်မင်္ဂလာရက်ွက်ဆိုတဲ့လမ်းလေး၃လေးလမ်းလောက်ပဲရှိမယ်ဟိုရက်ွက်ကလေးထဲမှာပဲတချို့ကြံနေကြတယ်။အဲ့လူတွေကလည်းဒီပြိပခါဖြစ်တဲ့2012ခုနှစ်တုန်းကထွက်မပြေးပဲနဲ့ကြံနေခဲ့တဲ့သူတွေပေါ့နော်။ဒါပေမဲ့လည်းပြိပခါဖြစ်ပြီးနောက်ပိုင်းမှာသူတို့ကကြံနေခဲ့ပြီးတော့တခြားဒီရက်ွက်ကလေးရဲ့ပြင်ပကိုလည်းသူတို့နီးသူတို့ဟန်နဲ့မထွက်ရဲကြဘူး။အလားတူပဲထွက်လည်းမထွက်ကြပါဘူး။တစ်ဖက်ကလည်းရခိုင်နေရာလည်းသူတို့အဲ့ဒီရက်ွက်ထဲကိုမဝင်ကြဘူးဆိုတော့ပြဿနာတစုံတရာမဖြစ်အောင်လည်းနောက်တစ်ခုကဟိုရဲလုံုံကြီးတွေကဟိုနည်းနည်းစောင့်ရှောက်ပေးထားတယ်။ဒီဟိုထဲမှာရှိနေတဲ့မွတ်စလင်တွေဟိုဈေးဝယ်ခြင်းဆိုရင်တော့မှပဲနှစ်ရက်တစ်ခါလောက်သူတို့ရဲစောင့်ရှောက်နေတခြားဟိုရွှေပြောင်းဘင်္ဂလီတွေနေတဲ့ရိုဟင်ဂျာတွေနေတဲ့စခန်းတွေမှာသွားဝယ်ခွင့်ပေးတယ်လေအဲတော့အစောပိုင်းတုန်းကဒီ George Soros တို့ပြောခဲ့သလိုဒီရက်ွက်ကလေးကိုဟိုရဲအစောင့်ရှောက်တွေနဲ့ပိတ်လောင်ထားပြီးတော့ဘယ်မှမသွားရဘူးဆိုတဲ့အခြေအနေမျိုးတော့မဟုတ်ပါဘူးကျွန်တော်လည်းမေးကြည့်ခဲ့ပါတယ်သူတို့
ဟုတ်ကဲ့အဲ့တော့ဒါစစ်တွေပဝန်းကြီးပူးစီတော်မောင်တော်မျိုးပေါ်အခြေအနေလည်းပြောပါအောင်အဲ့ဒီမှာရခိုင်တွေရောအဲ့လိုရောနှော့နေထိုင်ကြပါသေးလားဒီမှာ
ပူးစီတော်မောင်တော်အခြေအနေကတော့လူဦးရေအခြေအနေအရဆိုလို့ရှိရင်တော့90ရာခိုင်နှုန်းကျော်ကျော်ကဘာပဲပြောမွတ်စလင်တွေဘင်္ဂလီတွေအခုသူတို့ကရိုဟင်ဂျာခေါ်ကြတဲ့သူတွေပေါ့နော်များပါပြီရခိုင်ကတော့အ ਨੇ စုဖြစ်သွားပါတယ်မြို့ရွာအုပ်ချုပ်ရေးနဲ့ရဲလုံခြုံရေးတွေဒီအစိုးရဝန်ထမ်းတွေအတိုင်းဝိုင်းမှာတော့ဗမာဖြစ်စေဒါမှမဟုတ်လို့ရှိရင်ရခိုင်ဖြစ်စေရပဲများနေသေးတဲ့အခါကျတော့မြို့ရွာပတ်လည်တွေမှာကျွန်တော်မြင်ရတဲ့တော့ရခိုင်တွေဒီအထူးသဖြင့်ဘူးဒီတော်မောင်းတော်မျိုးထဲမှာရခိုင်နေမှာတွားရဲမလာရဲဖြစ်နေရဲဆိုတဲ့အနေထားတော့မရှိဘူးပေါ့လေဒါပေမဲ့လမ်းတစ်လျှောက်ပေါ့မြင်နေရတဲ့ဒီမွတ်စလင်ရွာကြီးတွေပေါ့နော်အဲရွာကြီးတွေရဲ့အနေထားကတော့တော်တော်များများကတကယ့်ကိုဟိုခြံစည်းရိုးတွေနဲ့အလုံးချုံခတ်ထားပြီးတော့အင်ကြီးအိမ်ကောင်းတွေပါပဲများသောအားဖြင့်တော့အထူးသဖြင့်အိမ်ဒီမှာဆိုရင်ဒီ solar cells နေအောင်သုံးလျက်စပစ္စည်းတွေနောက်တချို့ဟိုဂျိုရုတန်ဖန်းဟိုအတန်လွင်ဇက်ဒီအဲ့ရမျိုးတွေလည်းကျွန်တော်တို့တွေ့ရတယ်။နောက်ပြီးတော့ပတ်ဝန်းကျင်ပတ်လည်မှာလည်းလေယာမြေတွေပါတွေလုပ်ငန်းကင်ကန်းတွေမွေးမြူရေးလုပ်ငန်းတွေနဲ့တော်တော်ကြီးကြီးမားမားတွေ့ရတယ်။အဲ့ဒီနေရာမျိုးတွေမှာတော့ကျွန်တော်ထင်တယ်ရခိုင်လူမျိုးတွေဝင်ရောက်သွားဖို့ဆိုတဲ့အနေအထားမျိုးတော့မဖြစ်တော့ဘူးလို့ကျွန်တော်ထင်တယ
်။သူတို့တွေရဲ့နိုင်ငံသားဖြစ်ခွင့်နဲ့ဒီသူတို့ကသူတို့လူမျိုးနာမည်ခံပြီးတော့ရိုဟင်ဂျာတိကျတိုင်းသားလူမျိုးတစ်မျိုးဖြစ်တယ်ဆိုတဲ့ကိစ္စအဲ့ဒီကိစ္စကဘယ်လောက်ထိပြင်းပြင်းထန်ထန်ရှိပါလဲဒီလူမှုရေးပြဿနာကိုပြည်လဲအောင်လောလောဆယ်ဖြစ်ရှင်းနိုင်ဖို့မစဉ်းစားရမနဲ့အဲ့ဒီကိစ္စကိုအဓိကထားပြီးစဉ်းစားနေကြတယ်ဆိုတဲ့သဘောမျိုးလေးကြားရပါတယ်အဲ့ဒါကဘာလို့တူ
ဒီကိစ္စကတကယ်တမ်းကြလို့ရှိရင်တိတ်ပြောနိုင်ငံရေးအဖြစ်အစွန်းရောက်နေတော့ဒါဒီလိုပြောဆိုဆွေးနွေးရတာတောင်မှပဲတော်လေးအနေရများပါတယ်အဲဒါပေမဲ့လည်းဝန်ထမ်းဖို့ကောင်းတဲ့ကိစ္စကဒီနမည်တစ်ခုကိစ္စပေါ့နော်အသုံးနှုန်းကိစ္စတစ်ခုနဲ့လူတော်တော်များများရသင့်ရလိုက်တဲ့အခွင့်အရေးတွေဆုံးရှုံးနေရတယ်ဆိုတဲ့အခြေအနေကိုကျွန်တော်မြင်ခဲ့ရတာပါအဲဘာကြောင့်လဲဆိုတော့ဒီကိစ္စမှာကျွန်တော်မေးခဲ့သမျှအခြေအနေတွေမှာတော့ဒီရိုဟင်ဂျာကမ့်ထဲမှာကျွန်တော်တို့သွားမေးလိုက်တဲ့အခါလူတော်တော်များများအထူးသဖြင့်ဟိုရုတ်တရက်တွေ့ပြီးတော့မေးတဲ့အနေထားပေါ့နော်အဲ့လိုမျိုးဆိုလို့ရှိရင်ဒီ2012ခုနှစ်မဖြစ်ခင်တော့ကခင်ဗျားတို့နဲ့ ရခိုင်နေကြထဲမှာဘယ်လိုရှိလဲဆိုတော့တို့ဖြီတာကအာကျွန်တော်တို့ဒီကလားရွာဗမာရွာကလားရီဗမာရီတို့ဒါတို့အသုံးမယ်နော်ဒီလိုပဲချစ်ချစ်ခင်ခင်နေကြတာပဲဆိုရဲအသုံးမျိုးရှိပါတယ်ဒါမဲ့လည်းခုနောက်ပိုင်းကတော့အားလုံးကဒါကနိုင်ငံရေး issue တစ်ခုအနေနဲ့ဒီ Ranger ဆိုရဲအသုံးနှုန်းကိုတို့တညီတညွတ်ထဲသုံးလာကြတာကျွန်တော်တွေ့ရပါတယ်ဒါပေမဲ့ကျွန်တော်သတိထားမိတဲ့ကိစ္စတစ်ခုဟာဘာလဲဆိုတော့လက်ရှိမြန်မာအစိုးရအနေနဲ့တို့ကိုနိုင်ငံသားအခွင့်အရေးမပေးဘူးနိုင်ငံသားလှုပ်ခွင့်မပေးဘူးလို့ပြောထားတာတော့မဟုတ်ဘူးခင်ဗျအဓိကကတော့တို့ကိုအဲဒီတိုင်းရင်းသားအဖြစ်တိုင်းရင်းသား135မျိုးတို့သတ်မှတ်ထားတဲ့အထက်မှာရိုဟင်ဂျာဆိုတာကိုထည့်မပေးထားဘူးဆိုတဲ့ပြဿနာပဲအဲ့တော့ဒါပေမဲ့လည်းအဲဒီမွတ်စလင်တွေအနေနဲ့ပေါ့နော်ဒီဒေသမှာနေခဲ့တဲ့သူတွေအနေနဲ့သူတို့ရဲ့မူရင်းစာတီပေါ့နော်ဘာပဲပြောဘယ်နှစ်ခုနှစ်ကလွန်ခဲ့တဲ့နှစ်ပေါင်း100ဝင်လာတယ်ပဲဖြစ်စီလွန်ခဲ့တဲ့နှစ်ပေါင်း200ဝင်လာသည်ပဲဖြစ်စီဝင်လာတာကဘင်္ဂလီဒေ့ရှ်ဘက်ကဖြစ်တဲ့အတွက်ကြောင့်မလို့ဘင်္ဂလီဆိုတဲ့အသုံးတော့ဘယ်တော့ကနေလာခဲ့တယ်လဲဘယ်မှာမွေးတယ်လဲမိဘဆွေမျိုးတွေကရောဗမာပြည်မှာမွေးသလားဘင်္ဂလားဒေ့ရှ်ဘက်မှာမွေးသလားဆိုတဲ့ဟိုလိုအပ်တဲ့အချက်လက်တွေကိုနိုင်ငံသားမှတ်ပုံတင်စီစီအဖော်မှာဖြည့်ပြီးလို့ရှိရင်နိုင်ငံသားအဖြစ်အတိမတ်ပြုခွင့်ရကောင်းရနိုင်တယ်ပေါ့နော်ဒါမှမဟုတ်လို့ရှိရင်လည်းအဲနိုင်ငံသားအဖြစ်အတိမတ်ပြုခွင့်ရနိုင်တယ်ပြုနိုင်ငံသားအဖြစ်အတိမတ်ရပြုခွင့်ရနိုင်တယ်ဆိုတော့အချက်တွေပါပါတယ်ဒါပေမဲ့အဲတစ်ဖက်ကကြတော့လေရိုဟင်ဂျာဆိုတော့ဟိုတိုင်းရင်းသားအဖြစ်ရပ်ပိုင်ခွင့်ဆိုတာကိုအတင်းဟိုအတင်းအကျပ်ပေါ့နော်ဟိုတောင်းဆိုနေတဲ့အနေထားကြတော့ဒီကိစ္စကကြတော့မြန်မာအစိုးရဘက်ကရောရခိုင်လူမျိုးတွေဘက်ကရောကြည့်မယ်ဆိုလို့ရှိရင်နေမြေသတ်မှတ်ပိုင်ခွင့်တခြားတိုင်းရင်းသားအခွင့်အရေးရပိုင်ခွင့်ဆိုတဲ့ဟာမျိုးလေးနည်းနည်းလေးရှုပ်ထွေးမှုတွေဖြစ်လာပြီဒီနေရာမှာကျွန်တော်အနေနဲ့ဟိုဒါကျွန်တော်ကိုယ်တိုင်ကလည်းသမိုင်းပညာရှင်မဟုတ်ဘူးလူမှုဗေဒပညာရှင်လည်းမဟုတ်ဘူးဆိုတော့ဒီကိစ္စတွေမှာတော့ဝင်ပြီးညှင်းခုန်မနေချင်ပါဘူးဒါပေမဲ့ကျွန်တော်မြင်ခဲ့ရတဲ့အကြောင်းကတော့ဒီတိုင်းရင်းသားအခွင့်အရေးနဲ့နိုင်ငံသားအခွင့်အရေးဆိုတဲ့အကြားမှာဒီနာမည်တစ်ခုနဲ့နည်းနည်းလေးဟိုပြောရမယ်ဆိုလို့ရှိရင်တော့လူအများစုကဘူးလုံးနာမထွေးဖြစ်ပြီးတော့အခွင့်အရေးတွေဆုံးရှုံးနေရတယ်ဆိုတော့အခြေအနေကိုမြင်ခဲ့ရတာပါအ
ဲ့ဒီအဖြစ်မှန်ကိုကနှစ်ဖက်လုံးနားလည်သဘောပေါက်ပြီးတော့အဲ့ဒါကိုဘေးဖက်ထားငါတို့ဟာအခုလူသားချင်းစာနာမှုအကူအညီလိုအပ်နေတဲ့နှစ်ဖက်လုံးကဒုက္ခတွေရောက်နေရတယ်အဲ့ဒီလူဟာကိုပြည်လဲအောင်လုပ်ကြမယ်ဆိုပြီးတော့လက်တွေ့ကြရစဉ်းစားကြတဲ့စဉ်းစားကြမယ်အလားလာတော့တွေးမိပါလား
အဲ့လူတော့တိတ်တော့မတွေ့ရသေးဘူးခင်ဗျကျွန်တော်မြင်ခဲ့ရတာတော့ဒါ community နှစ်ခုစလုံးထဲမှာတကယ်ဒုက္ခခံစားနေရတဲ့သူတွေတကယ်ဆင်းရဲနေတဲ့သူတွေလည်းရှိတော့ဒီဒေသဖွံ့ဖြိုးရေးအတွက်ကတော့အမတန်အလေးထားပြီးလုပ်ကြရမယ့်ကိစ္စပါဒီနေရာမှာဒီရိုဟင်ဂျာတိုင်းရင်းသားကိစ္စရိုဟင်ဂျာအမိကိစ္စဆိုတာကကြတော့ဒီအစိုးရအနေနဲ့ဘက်ဒီအားလုံးအနေနဲ့ပေါ့နော်ရခိုင်ဘက်ကရောဒီရိုဟင်ဂျာဆိုသူတွေဘက်ကရောအဲသဘောထားကြီးကြီးထားပြီးတော့ဟိုမျက်မျက်တက်တက်ဒီလိုဆွေးနွေးမှုလေးတွေဖြည်းဖြည်းဖြည်းဖြည်းချင်းလောက်ယူလာနိုင်လို့ရှိရင်တော့ပိုကောင်းလိမ့်မယ်လို့တော့ကျွန်တော်ယူဆပါတယ်။အစိုးရအနေနဲ့လည်းဟိုမပြေးတော့လဲခံရရှိလေလွန်ခဲ့တဲ့1960နှစ်တွေတုန်းကအကြောင်းမျိုးကြောင့်ဒီရိုဟင်ဂျာတိုင်းရင်းသားဆိုတာကိုသူတို့အတိအမှတ်ပြုခဲ့ပြီးဟားခဲ့တာလေရှိနေခဲ့လေတော့ဒီကိစ္စဟာအာဒါကိုပဲလူမျိုးထိုးပြီးတော့ပြောနေကြမလားဒါမှမဟုတ်လို့ရှိရင်တကယ်သမိုင်းအမှန်နဲ့ဒါတိုင်းရင်းသားအဖြစ်ယက်တီခွင့်ဒါမှမဟုတ်လို့ရှိရင်လည်းတခြားလူမျိုးအမြေခံတစ်ခုခုအနေနဲ့ပဲယက်တီခွင့်ဘယ်လိုလုပ်ကြမလဲဆိုတာကိုတကယ်ဟိုအခြေအမြင့်ကြကြပေါ့နော်ဟိုတကယ်ကိုယဉ်ကျေးမှုအပြည့်နဲ့နှစ်ဖက်ဆွေးနွေးကြရင်တော့ပိုကောင်းလိမ့်မယ်လို့တော့ကျွန်တော်ယူဆပါတယ်
ဟာနောက်ဆုံးမေးချင်တာကအနာဂတ်အတွက်ဘယ်အချိန်နောက်မှဒီလိုဖြစ်လာနိုင်မလဲထင်တယ်ဒီ generation မှာဖြစ်နိုင်ပါမလားနောက် generation မှာပိုပြီးအလှမ်းခွာသွားကြမလားအဲ့လိုပြန်လဲသိမြင်ရဟာ
အဓိကကတော့အခုလောလောဆယ်ပြဿနာကတုံနွေးနွေးဖြစ်နေတော့ထပ်ပြီးမပေါက်ကွဲဘူးပါပဲထပ်ပြီးမပေါက်ကွဲခဲ့ဘူးဆိုလို့ရှိရင်တော့ဟိုနိုင်ငံသားစီစီလုပ်ငန်းတွေလည်းစနေပါပြီရခိုင်ဝန်ကြီးချုပ်ပြောပြတဲ့ပုံစံအရဆိုလို့ရှိရင်လည်းတချို့ဘင်္ဂလီတချို့ကဘင်္ဂလီဆိုတဲ့အမည်ကိုယူပြီးတော့နိုင်ငံသားစီစီရေးမှတ်ပုံတင်ပြန်တောင်းလို့တချို့လည်းနိုင်ငံသားအဖြစ်ခွင့်ရရလာတဲ့လူတွေရှိပါတယ်ဒီလိုတာရကာလေးတွေရှိရှိလာတယ်ဆိုလို့ရှိရင်တဖြည်းဖြည်းနဲ့ဒီအကျိုးအပြစ်ကိုပုံမြင်လာတဲ့အခါကျလို့ရှိရင်ဒီအမည်ကိစ္စပေါ့နော်လူမျိုးအမည်တိုင်းသားအမည်ကိစ္စဆိုတော့တကယ်ကြည်ကြည်လည်လည်ဆွေးနွေးနိုင်လိမ့်မယ်လို့တော့ကျွန်တော်ယူဆပါတယ်ဘယ်တော့ဖြစ်မယ်ဆိုတော့ကျွန်တော်မသိနိုင်ဘူ
းအပတ်စဉ်မြမအရေးသုံးသက်ချက်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ခုတခါတော့သူယုံကြည်ရအစီအစဉ်ကိုနားဆင်ရမှာပါဒီတစ်ပတ်မှာတော့ပညာရေးနဲ့ဆိုင်တဲ့ဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေကိုလုပ်နေတဲ့မနန်းချီဖြူအောင်ချိုကဘာတွေကိုယုံကြည်လဲဆိုတာကိုပြောပြမှာပါရှင်မမိုးဖြူကအစီအစဉ်တင်ဆက်ထားပါတယ်
ပါဘူးယုံကြည်တယ်ဆိုတော့ပညာရေးနဲ့ပတ်သက်ပြီးတော့လုံးဝဖြစ်ချင်းပြပြယုံကြည်တာတစ်ခုကိုပြောချင်ပါတယ်အဲ့ဒါကတော့တင်ယူလေးလာတာနဲ့ပတ်သက်ပြီးတော့လူတွေရဲ့ခံယူချက်တွေကိုပြောချင်တာပါသူတော်တော်များများကပညာတစ်ခုကိုတင်ယူတယ်ဆိုလို့ရှိရင်အတန်းထဲမှာတင်လိုက်ပြီးသွားရင်ပြီးသွားပြီလို့ယုံကြည်ကြတယ်နောက်ပြီးတော့လေတို့ကဒီအတန်းတစ်ခုကိုတက်မယ်ဆိုရင်အချိန်ဘယ်လောက်ကြာမှာလဲဆိုတ န်းထဲမှာတင်ယူတဲ့ဥစ္စာပြီးသွားရင်သူတို့ဘဝမှာဒီပညာကြီးကတင်ပြီးသွားပြီလို့လက်ခံထားကြတဲ့လူတွေတော်တော်များများအောင်ကျွန်တော်တွေ့ဖူးတယ်ဖြစ်ပြီးတော့ဒီမရဲ့ယုံကြည်ချက်နဲ့ဆိုလို့ရှိရင်အဲ့ဒါကနည်းနည်းလေးလွဲနေရပေါ့နော်ဘယ်လိုမျိုးလွဲနေရလဲဆိုတော့တခုခုကိုတင်ယူတယ်ဆိုလို့ရှိရင်ဘာတော့မှမပြီးဆုံးနိုင်ဘူးဟိုအဆုံးထိရောက်ဖို့အတွက်ဆိုလို့ရှိရင်ဒီကိုတင်ထားတဲ့ပညာရပ်ကိုပြန်အသုံးချဖို့အတွက်လိုတယ်ဥပမာအင်္ဂလိပ်စာတင်တယ်တချို့တွေကအင်္ဂလိပ်စာကိုအင်္ဂလိပ်စာစကားပြောတင်တယ်ဆိုပြီးတွားတက်တယ်စကားပြောတင်တယ်ဆိုပြီးတွားတက်ပြီးတော့အဲ့ဒီအတန်းထဲမှာတော့ဆရာနဲ့ပြောကြတယ်နောက်အကြောင်းသူကျောင်းသားချင်းချင်းပြောကြတယ်ပြီးတော့တကယ်အပြင်လက်တွေ့မှာကျတော့ပြန်ပြီးအသုံးမချကြဘူးအဲ့တော့တင်ထားသမျှတွေကအလကားချက်တာပေါ့နော်တသက်တာမှာပြန်ပြီးတော့လေလာစီဘူးအတွက်ကိုလည်းမစင်စားကြဘူးလားမသိဘူးလို့ကျွန်မတွေးမိရတယ်ကျွန်မယုံကြည်ထားတာကတော့ပညာရတစ်ခုကိုသင်ပြီးရင်ပြန်အတုံးချမှတန်ဖိုးရှိတယ်လို့မြင်တယ်ပညာတစ်ခုခုတင်ပြီးရင်ကျောင်းထဲမှာပဲအဲ့ဒီပညာကိုထားခဲ့မယ်ဆိုရင်တကယ်လက်တွေ့ဘဝနဲ့ဘလို့ပြအတုံးချမလဲဆိုတဲ့အချက်ကိုညာမိနေကြလားပေါ့ကျွန်မရဲ့ယုံကြည်ထားတာလေးတစ်ခုကိုဝင်ညချင်တာပါအဒါကဘာသာစကားနဲ့ဥပမာပေးတာအဲ့ဒီအပြင်တချို့ဆိုလို့ရှိရင်နေရာတီမလို့ဆက်ချုပ်တန်တန်းတက်တယ်လို့ဟိုနောက်ပြီးတော့မုံလုံးဤတန်တန်းတက်တယ်လို့အဲ့လိုမျိုးတွေရှိရဲ့ပြီးရင်အဲ့ဒါကပြီးလဲပြီးသွားရောကဲဟုတ်ပြီမုံလုံးဤတန်တန်းတက်ပြီမုံလုံးဤတန်တန်းတက်ပြီးရင်အဲ့ဒါကိုကိုကဖေးအတိုင်းတာထိတက်မှာလဲဟိုဆိုင်ကြံဖွင့်တဲ့အထိလားဒါမှမဟုတ်ရင်မိသားစုကိုပြန်လှုပ်ကြည့်တဲ့အထိပဲလားနောက်ချက်ကောကိုဒီဟာကြီးကိုအချင်းကုံငွေကုံခံပြီးတော့တဲ့နန်းကြီးကိုတက်ထားပြီးတော့ဘယ်နေရာမှမပြန်မတုံးဘူးဆိုရင်ဒီရဲ့တန်ဖိုးကအလကားဖြစ်သွားမယ်လို့ကျွန်မထင်တယ်။နောက်ဆုံးကျွန်မရဲ့ယုံကြည်မှုလေးကိုဝေမျှချင်တာကတော့ပညာရပ်တစ်ခုခုကိုတင်ပြီးရင်လက်တွေ့မှာပြန်အသုံးချဖို့ရယ်။အဲ့ဒီပညာရပ်တစ်ခုကိုစောင်းစာတင်ခန်းထဲမှာဒါမှမဟုတ်တင်နန်းခန်းမထဲမှာပဲခြံရစ်မထားခဲ့ဖို့ရယ်။နောက်ပြီးတော့ရေဆုံးရေဖြားပေါ့လုံးဝတက်ကြွနားလေတဲ့အထိတသက်စာပြန်ပြီးတော့စီဘူးလေ့လာသွားဖို့ရဲ့အဲ့ဒါလေးကိုကျွန်မပြောချင်ပါတယ်ပညာဆိုတာဘလို့ပဲတင်တင်မကုံနိုင်တဲ့အရာပါចောင်းစာတစ်ခုတည်းမဟုတ်ပါဘူးဘဝမှာလက်တွေ့ပြန်ပြီးတော့အတုံးချရမယ်ပညာတွေအများကြီးရှိပါတယ်တစ်ခါတလေမှာစာသင်ခန်းလေးရနေမဟုတ်ပဲနဲ့အပြင်မှာတွားရင်းလာရင်ပတ်ဝန်းကျင်မှာရှိတဲ့လူတွေနဲ့ထိတွေ့ဆက်ဆံရင်းနဲ့သူတို့စီကနေပြီးတော့ရလိုက်တဲ့ပညာကိုလည်းပြန်ပြီးဆင့်ပွားပြီးအတုံးချနိုင်မယ်ဆိုလို့ရှိရင်ပို့ပြီးတော့ကောင်းမယ်လို့ကျွန်မယုံကြည်ထားပါတယ်လို့ပြောချင်တာပါဒါပါပဲရှင
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။မမို့ဖြူစီစဉ်တင်ဆက်ထားတဲ့သူယုံကြည်ရာအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။VOA American အတန်ရဲ့ကြာတာပတိနေ့မနက်ပိုင်းအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင
်။ American ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
။အရက်ဖက်လူမှုအဖွဲ့အစည်းတွေကတက်ကြွလှုပ်ရှားသူနောက်တဦးကိုအီရန်မှာပြင်းထန်တဲ့ထောင်ဒဏ်တွေချမှတ်လိုက်ပါတယ်။အစိုးရကဝေဖန်တဲ့ပုံတွေအကြောင်းအရာတွေကိုရေးဆွဲပြီးတော့ Facebook အင်တာနက်လူမှုကွန်ရက်ပေါ်ဖော်ပြခဲ့တဲ့အတွက်အမှုပညာရှင်အာတီနာဖော်ဂါဒန်နီကိုထောင်နဲ့12နှစ်ခွဲချမှတ်ခဲ့တာပါနိုင်ငံတော်ကိုစန့်ကျင်ဝါဒဖြန့်မှုအပအဝင်အမျိုးသားလုံခြုံရေးကိုထိခိုက်စေမှုနိုင်ငံအုပ်ဆောင်နဲ့လွတ်တော်ကိုယ်စားလှယ်တွေကိုပုတ်ခတ်စော်ကားမှုစတာတွေအပအဝင်ရာဇဝတ်မှုတွေနဲ့သူ့ကိုအရေးယူခဲ့တာလည်းဖြစ်ပါတယ်နိုင်ငံတကာလူ့ခွင့်ရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Amnesty International ကတော့ထောင်နဲ့စီရင်ချက်ဟာဆိုးဝါးလာတဲ့တရားမဲ့လုပ်ရဖြစ်တယ်လို့ပြောဆိုခဲ့ပါတယ်ပြင်းထန်လွန်းလာတဲ့ဒီလိုထောင်နဲ့စီရင်မှုတွေဟာ
စိတ်နှောက်ယှက်ဖြစ်စရာပုံစံတစ်ခုဖြစ်အီရန်နိုင်ငံမှာတွေ့မြင်နေရပြီးတော့ငြင်းငြင်းချမ်းချမ်းနဲ့အတိုက်ခံဝေဖန်ပြောဆိုသူတွေပုံမပေးဆက်နေကြရတယ်လို့လည်းဆိုပါတယ်မေလာထဲမှာတော့လည်းတေရန်ဆန့်ကျင်ရေးလှုပ်ရှားသူအာတီနာဒေါ်အာမီကိုအမျိုးသားလုံခြုံရေးဥပဒေနဲ့ထောင်နှံခုနှစ်နှစ်အပြစ်ပေးခဲ့ပါတယ်သူဟာဆိုရင်တေရန်စီရင်မှုတွေလူ့အခွင့်အရေးချိုးဖောက်မှုတွေကိုအင်တာနက်အွန်လိုင်းပေါ်မှာမှတ်ချက်ပေးဝေဖန်ပြောဆိုခဲ့တယ်လို့တေရန်အပြစ်ပေးခံရသူတွေရဲ့မိသားစုဝင်တွေနဲ့အတူသွေးစည်းညီညွတ်မှုပြသတဲ့အနေနဲ့အချင်းထောင်တွေအပြင်ဘက်မှာစုဝေးလှုပ်ရှားမှုတွေကိုလည်းပါဝင်ခဲ့သူဖြစ်ပါတယ် Amnesty International အပါအဝင်လူ့အခွင့်အရေးလှုပ်ရှားသူတွေကတော့အာတီနာဖာဂါဒနီနဲ့အာတီနာဒွာမီတို့နှစ်ဦးစလုံးဟာယုံကြည်ချက်ချောင်ကျင့်ကြနေသူတွေဖြစ်သတ်မှတ်ထားပြီးတော့ငြင်းငြင်းချမ်းချမ်းနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုကင်ဆယ်ထားသူတွေဖြစ်နေလေသဘောထားကြပါတယ်။ American သမ္မတ Barack Obama ကတော့ခိုင်မာတောင်းတင်းပြီးအောင်မြင်မှုရှိတဲ့အတိုင်းပြည်တွေဖြစ်ဖို့ခိုင်မာပြီးတော့တက်ကြွတဲ့လူမှုအတိုင်းဝိုင်းတွေလိုအပ်တယ်လို့ပြောကြားခဲ့ပါတယ်။လူသားတွေရဲ့ဖွံ့ဖြိုးတိုးတက်မှုဟာနာမည်ကျော်ခေါင်းဆောင်တွေကြောင့်တသက်မဟုတ်သလိုအစိုးရတွေကြောင့်လည်းမဟုတ်ပဲလှုပ်ချင်စိတ်ရှိတဲ့ဆိုရင်အပြောင်းလဲတွေဟာလှုပ်လို့ရတယ်ဆိုတာကိုယုံကြည်ကြတဲ့တာမန်မျိုးသမီးမျိုးသားတွေကိုယ့်အခွင့်အရေးအတွက်တမကတခြားလူတွေအခွင့်အရေးအတွက်ပါမယုံနိုင်လောက်အောင်အင်အားကြီးတဲ့ပြိုင်ဘက်တွေကြီးမားလာတဲ့အန္တရာယ်တွေကိုမမတ်မမတ်ရင်ဆိုင်လိုကြတဲ့နိုင်ငံသားတွေကြောင့်သာဖြစ်တယ်လို့သမ္မတအိုဘားမားကပြောကြားသွားပါတယ်အခြေခံလွတ်လပ်ခွင့်တွေဟာကမ္ဘာတဝန်းမှာချိမ့်ချောက်ခံနေရတယ်လို့လည်းသမ္မတအိုဘားမားကပြောဆိုခဲ့ပါတယ်။ဒီလိုဖြစ်လာတဲ့အခါမျိုးမှာအရက်ဖက်လူမှုအဖွဲ့အစည်းတွေလုပ်ငန်းလုပ်ကင်ရတာဟာလည်းစက်တဲလာတတ်တာမို့အမေရိကန်ပြည်ထောင်စုအနေနဲ့လမ်းပွင့်လာစေဖို့ကြိုးပမ်းသွားရမှာဖြစ်တယ်လို့လူ့ခွင့်ရေးချိုးဖောက်ခံရသူတွေနှုတ်ပိတ်ခံထားရသူတွေအတွက်လည်းပြောဆိုပေးသွားမှာဖြစ်ပါတယ်။အခြေခံခွင့်ရေးတွေကိုငြင်းငြင်းချမ်းချမ်းကျင့်သုံးခဲ့ကြရင်မတရားဖန်ဆီးထောင်ချခံရသူအလုံးကိုပြန်လွတ်ပေးဖို့ပြဋ္ဌာန်းထားတဲ့ဥပဒေတွေနိုင်ငံတကာကျင့်ဝတ်အရာလိုက်နာရမယ့်အတိုင်းဆောင်ရွက်ဖို့ကိုလည်းအမေရိကန်ကအီရန်အစိုးရအပေါ်ဆက်လက်တောင်းဆိုသွားမှာဖြစ်ကြောင်းပါရှင
်။အမေရိကန်အစိုးရရဲ့သဘောထားအမြင်အဖော်ကိုတင်ပြလို့ပြပါပြီ
။အခုထုတ်လွှင့်ခဲ့ရတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အပေါ်မဟုတ်ကြောင်းသိစေအပ်ပါရရှင်။ခုတော့ကြန့်ရှိနေသေးတဲ့အချိန်မှာနောက်ဆုံးရသတင်းအကျဉ်းချုပ်ကိုဦးကျော်စံသားကကြေညာပေးမှာပ
ါ IS သတင်းကြော်ရီကိုအီရတ်နိုင်ငံအနေနဲ့ပူပြီးအသွန်ခွန်ဆိုင်တိုက်ခိုက်မှုအမေရိကန်ကာကွယ်ဝန်ကြီးကတောင်းဆိုလိုက်ပါတယ်နိုင်ငံနယ်မြေအများအပြားကိုသိမ်းပိုက်ထားတဲ့စစ်သည်ကြော်ရီကိုတိုက်ခိုက်ဖို့အီရတ်အစိုးရကမြေပြင်တပ်ဖွဲ့အလုံးလောက်စုဆောင်းပေးဖို့ပြက်ကွက်ခဲ့တယ်လို့ဆိုပါတယ်အမေရိကန်ကဒီနှစ်ဆောင်းဦးမှာအီရတ်တသက်2400ကိုလစ်ကျင်းပေးဖို့မျှော်မှန်းခဲ့ပေမဲ့တသက်9000ကိုပဲလစ်ကျင်းပေးနိုင်ခဲ့တယ်လို့အောက်လွှတ်တော်ကြားနာမှုမှာကာကွယ်ဝန်ကြီး Ash Carter ကပြောကြားသွားပါတယ်။ Greek နိုင်ငံဟာနိုင်ငံတကာကြွေးရှင်တွေရဲ့ထောက်ပံ့မှုသဘောတူညီမှုရဖို့ပြက်ကွက်ခဲ့မယ်ဆိုရင်သူတို့နိုင်ငံအနေနဲ့စီးပွားပြက်ကဝင်ငွေကျဆင်းမှုနဲ့ဥရောပငွေကြေးစုံကနှုတ်ထွက်ရမယ့်အခြေအနေထိတောင်ဖြစ်သွားနိုင်တယ်လို့ Greek ဘဝဘကသတိပေးလိုက်ပါတယ်။ IMF ဟောငွေကြေးရမငွေအဖွဲ့ဒူဂရီအစိုးရကကျွေးမီဒေါ်လာ 1.8 ဘီလီယံပေးဖို့ရှိနေချိန်မှာဇွန်လ30ရက်နေ့ကိုနောက်ဆုံးထားပြီးနောက်ထပ်အရေးပေါ်ထောက်ပံ့ငွေဘယ်လိုပေးရမလဲဆိုတာယူရိုဇုန်ဘဏ္ဍာရေးဝန်ကြီးတွေဆွေးနွေးဖို့တရက်အလိုဗုဒ္ဓဦးနှင်းမှာဂရီဘဟိုဘံကအခုလိုသတိပေးလိုက်တာဖြစ်ပါတယ်။တရုတ်အစိုးရကထောက်ခံပြီးဒေသရင်းဒီမိုကရေစီလိုလားသူတွေကကန့်ကွက်နေတဲ့ရွေးကောက်ပွဲစနစ်ပြုပြင်ဥပဒေကြမ်းကိုတာဝန်ရင်းကြရင်ဆွေးနွေးကြဖို့ရှိပါတယ်။တရုတ်အစိုးရကရေးဆွဲထားတဲ့ပြုပြင်ဥပဒေကြမ်းဟာ2019ခုကျရင်ဟောင်ကောင်အုပ်ချုပ်ရေးမှူးချုပ်ရွေးကောက်ရေးနဲ့ပတ်သက်တဲ့စီမင်းစည်းကမ်းတွေကိုချမှတ်ထားတာဖြစ်ပါတယ်။ဒါဟာဟောင်ကောင်ဒေသခံတွေအနေနဲ့သူတို့ထိတ်တန့်ကောင်းဆောင်ရွေးဖို့အတွက်ပထမဆုံးအကြိမ်မဲပေးခွင့်ရကြမှာဖြစ်ပေမဲ့တရုတ်အစိုးရကရွေးချယ်ထားတဲ့လူတွေကိုဟောင်ကောင်လွှတ်တော်အမတ်တွေကအတည်ပြုမရမဲ့ကိစ္စသာဖြစ်ပါတယ်
။နောက်ဆုံးရသတင်းအကျဉ်းချုပ်ကိုဦးကျော်စံသားကတင်ဆက်သွားတာဖြစ်ပါတယ်ရှင်။ဒီမနေ့အစီအစဉ်ထုတ်လွှင့်ရေးမှုကဦးဆမ်မိုဝေဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Darrell Smith ဖြစ်ပါတယ်။ကျွန်မနန်းလပိုင်ပါ။အခုထုတ်လွှင့်တဲ့အစီအစဉ်ကိုမနေ့6:00-9:00ချိန်ထုတ်လွှင့်ပေးသွားတာပါ။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA ကိုနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.